သိတဲ့များနဲ့တကွာစัจ java လာအနန္တမှာရှိရတဲ့လူနဲ့မြမတ္တဝါအားလုံးကိုရောစိတ်ပါကျမ်းမှချမ်းသာကြပါစေလို့နှုတ်ခွန်းဆက်မေတ္တာပို့သရင်ဒီနေ့2004ခုနှစ်ဒီဇင်ဘာလ24ရက်ရန်ကုန်မြို့စမ်းချောင်းမြို့နယ်အောင်ချမ်းသာရပ်ကွက်တိရိမင်္ဂလာလံကံမြင့်ကျောင်းတိုက်တွင်ကံမြင့်ကျောင်းတိုက်တရားဝဲဖြစ်မြောက်ရေးဝေယဝစ္စအဖွဲ့နှင့်တရားဝဲအဖြစ်ရှင်များပူးပေါင်းစီစဉ်ဆင်းရင်ကျင်းပါれဥစ္စံမင်းဒေါ်မာလာဝင်ဥစ္စံမင်းဒေါ်မာလာဝင်းနဲ့မောင်နှမများနေယူဒီကာလာခွဲလုပ်ငန်းမိသားစုရဲ့ဓမ္မဒါနတရားအလှူအမတဒါနအမြဲနိဗ္ဗာန်အလှူဓမ္မသဘင်မှာအနိုင်နဲ့ဘာဝနာလို့အမည်ပေးထားတဲ့တရားတစ်ခုနဲ့ဓမ္မဒါနတရားအလှူပေးလို့မှဖြစ်ပါတယ်တရားလူရှင်အနေနဲ့တရားအလှူမပေးလို့ခင်တရားအလှူခံပုဂ္ဂိုလ်များအနေနဲ့တရားအလှူမခံယူခင်တရားပိုင်ရှင်ဖြစ်တော်မူတဲ့တပည့်ညုမြတ်စွာဘုရားရှင်ကိုသူဗျာရှင်ရဲ့အရဟံဂုဏ်တော်ပွားများခြင်းဖြင့်ရှင်းဥစွာရှိခိုးပူဇော်ကြရအောင်အလုံးမဲ့လည်းခြိတာပြီးတော့မြတ်စွာဘုရားရှင်ရဲ့အရဟံဂုဏ်တော်အထိပ္ပယ်၃မျိုးတစ်မျိုးကို၃ခေါက်စီညီညီညာညာပွားများလိုက်ကြပါမြတ်စွာဘုရားရှင်ရဲ့အရဟံဂုဏ်တော်ပွားများပူဇော်ပြီးဖြစ်တဲ့အတွက်လက်ဥချထားတာလေးတွေချထားပြီးတော့မျက်လုံးလေးတွေမှိတ်မထားပဲဖွင့်ထားပြီးတော့ထိုင်နေဣရိယာပုတ်ကိုလည်းပုံစံတစ်မျိုးညောင်းရင်ပုံစံတစ်မျိုးပြောင်းပြီးတော့စက်တာတဲ့ဣရိယာပုတ်နဲ့ချမ်းသာစွာတရားနာယူနိုင်ကြပါပြီ။ဒီနေ့မြတ်စွာဘုရားရှင်ရဲ့ဂုဏ်တော်၉ပါးဆက်ပြီးတော့ဟောကြားရမယ်။တမ္မာတံဗုဒ္ဓောသိစရာအလုံးတို့ကိုအမှန်အတိုင်းကိုယ်ပိုင်ဉာဏ်ဖြင့်သိတော်မူသောမြတ်စွာဘုရားမြတ်စွာဘုရားရှင်ကသိစရာအလုံးကိုအမှန်တိုင်းသိတယ်ကိုယ်ပိုင်ဉာဏ်ဖြင့်သိတယ်အပိုင်းပိုင်းပွားမယ်ဆိုရင်သိစရာအလုံးသိတော်မူသောမြတ်စွာဘုရားမြတ်စွာဘုရားရှင်မသိတာဘာမှမရှိဘူးသိစရာအလုံးအကုန်သိတယ်သိစရာအလုံးကိုအကုန်သိတော့လေမှန်မှန်ယဉ်ချစ်ချစ်ချော်ချော်သိတာမဟုတ်ဘူးအမှန်အတိုင်းသိတယ်အမှန်တိုင်းသိရတော့လေသူများစီဆရာတင်ပြီးတော့သူများစီတပည့်ခံပြီးတော့သိတာမဟုတ်ဘူးကိုတော်တိုင်ကိုပိုင်ဉာဏ်ဖြင့်သိမြင်တော်မူတယ်သိပြအာလုံသိတော်မူသောမြတ်စွာဘုရားမြတ်စွာဘုရားသိပြအာလုံသိတယ်ဆိုတာကိုကိုယ်စိတ်နဲ့သိရလားမြတ်စွာဘုရားရှင်စိတ်အစဉ်မှာသိပြအာလုံကိုအကုန်စင်အကျဉ်းချမရှိသိမြင်နိုင်တဲ့ဉာဏ်ဓာတ်ကလေးရှိနေတယ်ဆိုတာကိုယ်ဉာဏ်နဲ့နှမ်းကြည့်လို့ရရဲ့လားမရဘူးနော်ဓမ္မလူတမန်တံဘုရောသိကြအလုံးသိတော်မူသောမြတ်စွာဘုရားနဲ့ပွားမနေရဘူးလားပွားနေရပါလားဗျာတကယ်ပြီးလို့ပွားရလားမှန်းပြီးပွားနေတာလားမှန
်းပြီးပွားတ
ာဘာနဲ့မှန်းတာတော့ဘာနဲ့စိတ်နဲ့တော့ဟုတ်တယ်လေအဲ့ဒီသိကြတဲ့အလုံးသိတဲ့ဆရာကစိတ်နဲ့အဲ့ဒီမှန်းတဲ့နေရာမှာဘာကိုထောက်ထားပြီးမှန်းတာတော့
မြတ်စွာဘုရားဟောကြားတော်မူခဲ့တဲ့ဒီကတော်လေးကိုအာရုံပြုသွ
ားဟောတကယ်ကြီးဥလူမှာမှန်းလိုက်တာနော်တရားကြီးမှန်နေတမှတ်ပေါ့မြတ်စွာဘုရားဟောကြားတဲ့တရားဒေသနာတော်တွေကိုကြည်ကျမ်းရင်ဩသိတော်မူပါပြီလေဩမြင်တော်မူပါပြီလေဩသိမြင်တော်မူပါပြီလေမသိရဘူးလား
သိရ
ပါဘူးဒါဖြင့်တမန်တော်မူတာဂုဏ်တော်ကြီးပြောတဲ့အခါမြတ်စွာဘုရားသိပြအာလုံးသိတယ်ဘာကြောင့်လဲဆိုတော့အထောက်ထားရင်းနဲ့နှလုံးသွင်းရုံပဲပေါ့ကိုသိထားတဲ့မြတ်စွာဘုရားရှင်ရဲ့တရားတော်ဒီကိုဖတ်ဘူးကိုနာဘူးတဲ့တရားတော်ဒီနဲ့ဆက်ဆက်ပြီးတော့ပေါင်းများလိုက်ရုံပဲ ဒါကြောင့်ကောသလမင်းကြီးကမြတ်စွာဘုရားကိုလျှောက်တယ်လေ။မြတ်စွာဘုရားဟာတမ္မာတံဗုဒ္ဓပြည်ပြာအလုံးအကုန်စင်အကျဉ်းချက်မရှိပြီးတော်မူပါれ။အမှန်တိုင်းကိုယ်ပိုင်ညာဖြင့်သိမြင်တော်မူပါれဆိုတာကိုဘုရားတပည့်တော်ယုံကြည်ပါれခင်ဗျာ။ယဟန်ပညာရှိလူပညာရှိပုဂ္ဂိုလ်ဒီအမျိုးသားပညာရှိမျိုးသမီးပညာရှိပုဂ္ဂိုလ်ဒီမြတ်စွာဘုရားရှင်ကိုဝါဒကြိုင်နေဆိုပြီးတော့ဝါဒအမျိုးမျိုးကိုပုံစံတွေဆင်ပြီးတော့လာကြတယ်။မြတ်စွာဘုရားကိုဝါဒပြိုင်မယ်ဆိုပြီးတော့လာကြတဲ့အဲ့ဒီပညာရှိပုဂ္ဂိုလ်တွေဟာမြတ်စွာဘုရားပြောတဲ့စကားမြတ်စွာဘုရားဟောတဲ့တရားနားထောင်လိုက်ရနားယူလိုက်ရတဲ့နဲ့တကြိုင်နဲ့ကိုတင်မဲ့ဝါဒတွေညှိကုံနေကိုတင်မဲ့တသနာတွေညှိကုံနေဘာဝါဒဘာတသနာမှမတင်လိုက်ရဘဲနဲ့ဘုရားတရားသံဃာယနာသုံးပါးကိုစီကပ်ကိုယ်ခွဲသွားကြတယ်တချို့ဆိုလို့ရှိရင်ယဟန်ပြုတ်သွားကြတယ်တကယ်လို့ဝါရတင်မှုမမေးလို့ဝါရတင်ဖြစ်တယ်ပဲထားအောင်မြတ်စွာဘုရားကသာအနိုင်ရတယ်မြတ်စွာဘုရားကိုအနိုင်ယူနိုင်တယ်ဝါရရှင်ပညာရှိပန္ဒိတ်ဆိုတာရှိကူမရှိဘူးနတ်တိကပဲဖြစ်ဖြစ်မြမာရီကပဲဖြစ်ဖြစ်လူပုဂ္ဂိုလ်ရီကပဲဖြစ်ဖြစ်မြတ်စွာဘုရားကိုဝါရပြန်လို့နိုင်နေတယ်ဆိုတာဒီနေ့ဒီချိန်ထိဘုရားတပည့်တော်တခါမှမတွေ့ဘူးလေဒါကြောင့်မလို့မြတ်စွာဘုရားရှင်ဟာတမ္မာတံဗုဒ္ဓပုဂ္ဂိုလ်သိစရာအလုံးတကယ်ကိုသိတဲ့ပုဂ္ဂိုလ်ပဲဆိုတာဘုရားတပည့်တော်ယုံကြည်ရပါတယ်ဝါဒပြိုင်တဲ့ပုဂ္ဂိုလ်တွေအကုန်လုံးရှုံးတာကိုကြည်ချင်းအချင်းလေသမ္မာသမ္ဗုဒ္ဓပဲဆိုတာသိနိုင်တယ်။ကြိမ်ခွင့်တော်မရလိုက်၊ကြိမ်ချင်းတော်မရလိုက်ဖြစ်နေ။မြတ်စွာဘုရားရဲ့တရားတော်ကိုသက်ဝင်ယုံကြည်ပြီးတော့တဏှဂုံတည်သွားတဲ့ပုဂ္ဂိုလ်တွေ၊ယဟန်ပြုသွားတဲ့ပုဂ္ဂိုလ်တွေကိုကြည်ပြီးတော့လေမြတ်စွာဘုရားရှင်ကသိစရာအလုံးသိတော်မူပါပြီတဲ့လို့ခံမှန်းပြီးတော့ကြည်ညိုလို့မရဘူးလား။မရ
ပါဘူး။
ကြည်ညိုလို့ရတယ်။မြတ်စွာဘုရားနဲ့အဋ္ဌဉာဏ်ချင်းပြိုင်လို့နိုင်နေသူရှိရဲ့လား။ဝါဒချင်းပြန်လို့နိုင်နေပြီရှိရဲ့လားမရှိဘူးဒါမရှိဘူးဆိုတာကတော့ကိုယ်လေ့လာထားတဲ့ဘုဒ္ဓတရားတွေနဲ့ကြည့်ပေါ့သစ္စာပရပိုက်ချုပ်ခန်းတို့ဘဂဗျာမကြီးချုပ်ခန်းတို့စသဖြင့်ပေါ့နော်အတ္တဝါဒတွေနဲ့ပတ်သက်လို့ပြန်ကြတာလည်းရှိတယ်အမျိုးဆုံးပဲပေါ့လေဟိုပရပိုက်မကြီးကလည်းပြန်တာတွေပါတယ်မရှိဘူးလားရှိတာပဲအဲ့တော့အဘယမင်းသားကလည်းမြတ်စွာဘုရားကိုတခါတော့ရှောက်ဘူးတယ်မြတ်စွာဘုရားတဲ့လူပညာရှိနတ်ပညာရှိပုဂ္ဂိုလ်တွေကတဏ္ဍာမျိုးစုံဆင်ပြီးတော့မြတ်စွာဘုရားကိုလာမေးလို့ရှိရင်ချက်ချင်းပဲဖြေနိုင်တာတွေ့ရတယ်။မဆုံမဆိုင်ချက်ချင်းရေးပြင်းစွာဖြေတာကိုတွေ့ရပါတယ်။ဘသူဘလို့တဏ္ဍာလာမေးလို့ရှိရင်တော့ဘလို့ဖြေလိုက်မယ်လို့ကြိုတင်စဉ်းစားထားတာပါလား။ဒါမှမဟုတ်လာမေးတော့မှပဲချက်ချင်းဖြေပေးနိုင်တာအဖြေလာမေးတဲ့အချိန်မှာချက်ချင်းဖြေပေးလိုက်တာပါလား။အဲ့ဒီလိုမျိုးတော့ကျမ်းနာပြည်တဲ့ကမြတ်စွာဘုရားဘလို့ဖြေမယ်ထင်နော်ဘသူဘလို့လာမေးလို့ရှိရင်ဘလို့ဖြေလိုက်မလို့ကြိုးစဉ်းစားထားတာလားဒါမှမဟုတ်မေးကမှပဲချက်ချင်းဖြေလိုက်တာလ
ား
မေးကမှပဲချက်ချင်းဖြေလိုက်တာအဲ့တော့မြတ်စွာဘုရားကတော့ခုနအဗျာမင်းသားကိုအဗျာမင်းသားကိုတမ်းပြီးတော့မဖြေဘူးလေဒီပြဿနာမှာတော့တင့်ကိုရင်မေးရမှာပဲတင်ဟာယထာနဲ့ယထာရဲ့အစိတ်ပိုင်းနေကျွမ်းကျင်နေမဟုတ်လားမှမတူပြီးတော့ကျွမ်းကျင်ပါလေယထာမောင်းနေတဲ့ပုဂ္ဂိုလ်ယထာစီးနေတဲ့ပုဂ္ဂိုလ်ယထာနဲ့ပတ်သက်တဲ့အစိတ်ပိုင်းတွေအကုန်လုံးကျွမ်းကျင်ပါလေ။ဒါဖြင့်တင့်ကိုတစုံတယောက်ကယထာရဲ့အစိတ်ပိုင်းတွေနဲ့ပတ်သက်လို့မေးလာလို့ရှိရင်ဘယ်လိုမေးလာလို့ရှိရင်တော့ဘယ်လိုဖြေမဲလို့စဉ်းစားထားလို့ဖြေနိုင်တာလား။ဒါမှမဟုတ်မေးရတဲ့ချက်ချင်းဖြေနိုင်တာလား။အဲဒီလိုမေးတော့အမေရမင်းသားကတပိတော့ယထာကျွမ်းကျင်တဲ့ပုဂ္ဂိုလ်ပဲယထာရဲ့အစိတ်ပိုင်းတွေဘယ်ဟာကတော့ဘိန်ခေါ်တယ်။ဘယ်ဟာကတော့ဝิญယူခေါ်တယ်ဘယ်ဟာကတော့နှဲဆန်းခေါ်တယ်စသဖြင့်လဲနဲ့ပတ်သက်တဲ့ယထာနဲ့ပတ်သက်တဲ့အစိတ်ပိုင်းတွေအကုန်လုံးကျွန့်ကျင်ပြီးတာပုဂ္ဂိုလ်ကျွန့်ကျင်ပြီးတာဖြစ်တဲ့အတွက်ဘသူမှမင်းဘာမင်းမချက်ချင်းဖြေနိုင်ပါလေအဲ့ဒီလိုပါပဲတဲ့ငါဖះလည်းပဲသိစရာအလုံးကိုအကုန်စင်အကျဉ်းချက်မရှိသိထားပြီးတာဖြစ်တဲ့အတွက်ဘသူဘလို့လာမင်းရင်ဘလို့ဖြေမလို့ကြိုးစဉ်းစားနေစရာမလိုပါဘူးလာမင်းကမှကောက်ကငင်ကချက်ချင်းဖြေလိုက်ရုံပါပဲဖြေလိုက်နိုင်ပါလေဟုတ်ကဲ့ရှိခိကတော့ယထာဆိုတော့ယထာနဲ့ဥပမာပေးတာပေါ့ကုကိဆိုရင်တော့ကားပေါ့လေကားမောင်းနေတဲ့ပုဂ္ဂိုလ်ကားပိုင်ဆိုင်တဲ့ပုဂ္ဂိုလ်ကားနဲ့ပတ်သက်လို့ကျွမ်းကျင်တဲ့ပုဂ္ဂိုလ်ကဒါဘာခေါ်လဲကားပင်းလေးလည်းယူထုတ်ပြီးတော့ဒါဘာခေါ်လဲမင်းဒါလေးကိုလာမင်းရင်တော့ကားပင်းလို့ငါပြောမှပဲလို့ကြိုးစင်းစားထားစရာလိုရဲ့လားမလိုဘူးဘိန်းနဲ့ယူထုတ်ပြီးတော့ဒါဘာပဲဆိုဘိန်းတန်းပြောနိုင်မှာပေါ့ကားပေါ်ဒီကိုဒါဘာခေါ်လဲဆိုရင်လေစဉ်းစားနေရသေးလား ကြိုးပြီးတော့ရောစဉ်းစားထားရသေးလားစဉ်းစားထားကြမလို့ကားနဲ့ပတ်သက်တဲ့စိတ်ပဲနဲ့ဘယ်လိုလာမြင်တော့ငါဘယ်လိုရှင်းလိုက်မလဲစဉ်းစားကြမလို့ဘူးလိုင်းစင်ရဖို့ဆိုတော့လည်းကြိုးစဉ်းစားပေါ့နော်အဲ့ဒါကြတော့ရင်စည်းကမ်းလမ်းစည်းကမ်းကိုကြက်ထားမှာပေါ့ကားစိတ်ပိုင်းတော့ကြက်ရလို့လားမလို့ပါဘူးဗျာ အင်ဂျင်လည်းရွေးထုတ်ပြီးတော့ဒါဘာခေါ်လဲဆိုရင်အင်ဂျင်လို့တန်းစီနိုင်တာပေါ့ကျွန်းကျင်နေတယ်ဆိုရင်ကြိုစင်းစားကြမလို့ချက်ချင်းစီနိုင်နေမြတ်စွာဘုရားရှင်ကလည်းမသိရဘာမှမရှိတရောကလုံးမှာရှိရှိတည်းမြတ်တရှိတည်းမဲ့အရာအားလုံးနဲ့သက်ဆိုင်တာတွေကိုအကုန်အစင်အကျဉ်းချမရှိသိမြင်တော်မူတဲ့အတွက်တရှိနဲ့ပတ်သက်လို့ပဲမိမိတက်မဲ့နဲ့ပတ်သက်လို့ပဲမိမိဘသူဘာပဲမိမိချက်ချင်းစီနိုင်ပါလေဒါလည်းပဲပြိဋကတော်တွေကလာတဲ့အချက်လေးတွေပဲနော်အဲ့ဒါလေးတွေထောက်ထားပြီးတော့အဲ့ဒါလေးတွေအာယုံပြုပြီးတော့ဆိုလိုက်ပေါ့တမ္မာတန်ဘုဒ္ဓောသမ္မာသမ္ဗုဒ္ဓဂုဏ်တော်ဆိုတာအဓိကကတော့တပ္ပိညုတဉာဏ်တော်ကြီးကိုပြောတာပါပဲသမ္မာသမ္ဗုဒ္ဓဂုဏ်တော် ਨੇ ဘာနဲ့တူတူပဲလဲတပ္ပိညုတဉာဏ်တော်တပ္ပိညုတမှာသဝဆိုတာကအာလုံးပေါ့ညုတဆိုတာကသိတာညုဆိုတာကသိတာပေါ့တဆိုတာကဉာဏ်ကိုအရောက်ောက်လိုက်တာသိခြင်းရဲ့အကြောင်းဖြစ်တဲ့ဉာဏ်သဝရဲ့ညုရဲ့သဝဆိုတာအာလုံးညုဆိုတာသိတာမြတ်စွာဘုရားရှင်ပုဂ္ဂိုလ်တွေပြောတော့တပ္ပိညုလေတပ္ပကအကုန်အလုံးညုဆိုတာသိတာတပ္ပိညုတလို့တလေးနဲ့ပါတာကဉာဏ်ကိုအရောက်ောက်မှမဟုတ်လို့အလုံးကိုသိခြင်းရဲ့အကြောင်းဖြစ်တဲ့သိတဲ့သဘောတဆိုတဲ့သဘောလို့ဒီပဲရပါတာတပ္ပအလုံးကိုညုသိတဲ့တသဘောအလုံးကိုသိတဲ့သဘောလို့ဆိုလိုပါတယ်တပ္ပိညုတဉာဏ်တော်တပ္ပိညုတရဲ့သမ္မာသမ္ဗုဒ္ဓဂုဏ်တော်လေးကိုသူ့ပါဠိသူတရာအရှိလေးတိုင်းပွားရင်ကနေသမ္မာသမ္ဗုဒ္ဓဂုဏ်တော်ဆိုတာတပ္ပိညုတဉာဏ်တော်ကြီးကိုပြောတာပဲတပ္ပိညုတဉာဏ်တော်ကြီးနဲ့ပြည့်စုံတော်မူသောမြတ်စွာဘုရားတပ္ပိညုတဉာဏ်တော်ကြီးနဲ့ပြည့်စုံတော်မူသောမြတ်စွာဘုရားထပ်တလဲလဲပွားလိုက်ပါအရသာရင်မတူဘူးနော်တပ္ပိညုတဉာဏ်တော်ကြီးနဲ့ပြည့်စုံတော်မူသောမြတ်စွာဘုရားပြီးတော့မှတပ္ပိညုဆိုတာအားလုံးကိုသိတယ်ဘာတွေသိတာလဲဆိုတော့၃မျိုးရှိတယ်ဇာနိတ္တဗံပသနာတိဒေတိတ္တဗံပြီးအတယံဆိုတဲ့အတိုင်းပဲအာလုံးရဲ့ရှိက၃ခုအစာထူရမှာပေါ့သိစရာအာလုံးသိပါတယ်ခေါ်စရာအာလုံးသိပါတယ်ဇယိုက်အာလုံးသိပါတယ်ဘယ်လိုမျိုးသိတာလဲ
၃မျိုးပါ
၃မျိုးသိတာဒါကဘယ်တပ်ပြည့်ညိုင်ညံတော်ကြီးရဲ့အစွမ်း၃ပါးလို့ဆိုတာခုဒီကံမြေမိတ်တော်ရလာမရလားမသိဘူးကြည့်ပြီးတော့ရှင်မဟာကဏ္ဍဆရာတော်ဖျားကြီးရဲ့တပ်ပြည့်ညိုင်ညံတော်အစွမ်း၃ပါးဖျားရှိခိုးလीသိရမှန်ကမကြံရအောင်မတချို့တော့ရတယ်ဆိုပါလားရတဲ့ဥစ္စာခြလေးတွေကဆိုအကုန်အော်မှာနော်တည်ရင်မှန်ကမကြံရအောင်လုံးဝစုံလင်အကုန်မြင်တသေဉဏ်တော်အစွမ်းတည်တိတိတရားများအပြား၌ဟောထားစပွဲနီးသွဲသွဲကိုခြေလေစုံလင်အကုန်မြင်တသေဉဏ်တော်အစွမ်းတည်ကျွတ်ထိုက်ကြပြီးများဝေနေ၏ဣန္ဒြေစရိုက်သူအကြိုက်ကိုနှိုက်ချုပ်စုံလင်အကုန်မြင်တသေဉဏ်တော်အစွမ်းတည်တပ္ပိညုတဉာဏ်တော်ရဲ့အစွမ်းဗရမျိုးလဲ၃မျိုးသိရမှန်ကမကြံရအောင်လုံးဝစုံနေအကုန်မြင်တပ္ပိညာဏ်တော်အစွမ်းဒီအလုံးစုံရှိရနေရိုးရှိခြင်းလေးပွားမယ်ဆိုရင်သိစရာအလုံးသိနိုင်တဲ့ဉာဏ်လောကမှာရှိရှိသိမှပညာနဲ့ပတ်သက်တဲ့သိစရာတွေရောပရမတ်နဲ့ပတ်သက်တဲ့သိစရာတွေရောသစ္စာလေးပါးနဲ့ပတ်သက်တဲ့သိစရာတွေရောလောကီနဲ့ပတ်သက်တဲ့သိစရာတွေရောလောကုတ္တရာနဲ့ပတ်သက်တဲ့သိစရာတွေရောစသဖြင့်ဆင်းပေါ့လေသိစရာမှန်တနာတကမကြံတက်ရှိတမဲနဲ့ပတ်သက်တဲ့သက်ရှိနဲ့ပတ်သက်တာတွေရောတမဲနဲ့ပတ်သက်တာတွေရောသိစရာမှန်တမတစမကြံအကုန်စင်အကျဉ်းကြံမရှိချင်းကြံမရှိသိမြင်တော်မူတယ်အဲ့လိုဆိုတော့ဖြတ်ခနဲ့အတူလေးပေါ်ခြင်းပေါ်မှာပေါ့မြတ်စွာဘုရားသိစရာအလုံးအကုန်သိတယ်လဲပြောသေးတယ်ပုဗ္ဗကောတိနတ်ပညာယတိတန္တရာရဲ့အစရှာမရဘူးလို့လည်းပြောသေးတယ်ဘယ်လိုလို့မြတ်စွာဘုရားအကုန်သိတယ်ဆိုတာမဟုတ်ပါဘူးလို့ဆွဆွဲတဲ့သူတွေလည်းမရှိဘူးလားတန်ညာမှမတွေးတာနော်တန္တရာကြီးကရှင်လုံးတို့ကိုယ်တဲ့အနာမတက်ကောရံဘိက္ခဝေတန္တာတော်ဒီတန္တရာကြီးကအနာမတက်ကလို့ဟိုတခြင်းနေ့ဒီမှာလည်းမပါဘူးလားဟိုတခြင်းနေ့မှာတော့သကလုံးမှားနေတာရှိတယ်နော်တန္တရာကြီးတယ်တန္တရာကြီးတယ်ဆိုတခြင်းနေ့မှာလေအနတ်ဘလို့ပါနေတော့အနတ်တက်ကမှာတခြင်းနေ့နော်အမှန်ကအနာမတက်ကအနာမတက်ကဖြစ်ရမှာအဲ့တော့ရှေ့ကမှားသွားနောက်ကလူကပြန်လဲဆန်းတခြင်းပြန်ဆိုလည်းပဲမပြင်ကြတော့အနတ်တက်ကမှာကြီးဖြစ်နေတာနော်အနမတက်ကရှင်းရမယ်အနမတက်ကပေါ့လေ မသိအပ်သောအစရှိသောလို့အဓိပ္ပာယ်ရတယ်။တန်တရာဟာအစကိုဘယ်လိုမှမသိနိုင်ဘူးတဲ့။ပုဗ္ဗကောတိနဗ္ဗညာယတိရှေးအစွန်းဟာမထင်ရှားဘူး။ဆရာမြတ်စွာဘုရားကတိတိယအလုံးအကုန်စင်အကျဉ်းချမရှိပြီးတယ်လေပြောသေးတယ်။တန်တရာအစကြတော့မသိပါလားလို့ထင်စရာမဖြစ်မနေဘူးလား။တန်တရာအစကိုငါဖျားမသိဘူးလို့ပြောတာမဟုတ်ဘူးနော်။တန်မြာရဲ့အစကိုဘလို့မှမသိနိုင်ဘူး။တန်မြာကြီးကရှည်လျားလုံးလို့ဘသူရဲ့တန်မြာအစကိုမှမသိနိုင်ဘူးနော်။အရှင်သန္တာရိကရဲ့တန်မြာအစကိုလည်းမသိနိုင်ဘူး။ဒဂါကြီးဥလူမော်ရဲ့တန်မြာအစကိုလည်းမသိနိုင်ဘူး။ဦးဇနုရဲ့မြတ်စွာဘုရားရှင်ရဲ့တန်မြာအစကိုလည်းမသိနိုင်ဘူး။မသိနိုင်ဘူးဆိုတာမသိရှာလို့မရတော့အောင်ကိုရှည်လျားလုံးလို့ပြောတာနော်။မြတ်စွာဘုရားဘာတရားမှမဟုတ်ဘဲနဲ့ထိုင်ပြီးတော့တန်မြာရဲ့အစရှာရင်တောင်တန်မြာကဆုံးကုန်မဆုံးတော့ဘူးလေ။ရှည်လုံးလို့ရှည်လုံးလို့ဒါကြောင့်တန်မြာရဲ့အစကိုမမြင်နိုင်ဘူးမတွေ့နိုင်ဘူးရှာလို့မရနိုင်ဘူးလို့သိတာကသိတာပဲသဘောပေါက်တယ်နော်တန်မြာဆိုတာတကယ်တော့အစမရှိဘူးဆိုတာကိုသိလိုက်တာကသိလိုက်တာမရှိတဲ့ဟာကိုမရှိဘူးလို့သိတာကသိတာပဲမဟုတ်လားရှိတာကိုရှိတယ်လို့သိရင်လည်းသိတာပဲပေါ့မရှိတာကိုမရှိဘူးလို့သိတာလည်းသိတာပေါ့ဒါကြောင့်မလို့သူပြောကြတယ်အိမ်မှာကို့မှာငွေကြေးမပြည့်စုံမနဲ့တာရိသမီးတွေကပူဇော်ရလို့ရှိရင်ကျွန်တော်အိမ်မှာမရှိတယ်လည်းမရှိမှမသိမှမပြောကြဘူးလားတခါကြီးပြူဇော်ရင်ရောတခါမှိုက်တယ်မပြောကြဘူးလားရှိမှမသိမရှိမှမသိလိုချင်တာပဲသိတယ်ချစ်ချင်တာပဲသိတယ်မရှိတာကိုလည်းမရှိမှပြီးရတယ်အဲ့ဒါလည်းညံမယ်တန်ရရဲ့အစကမရှိတာတော့မဟုတ်ရှိတယ်နော်ဒါပေမဲ့အစကိုရှာလို့မရအောင်ကိုအရန်ကိုရှည်လွန်းလို့ကျေဦးနဲ့ကျမအစရှာမရတယ်လို့ပေါ့နော်ကျေကစားလားကျမကစားလားဆိုရင်ရှာလို့မရဘူးနော်ပြည့်ရမန်ကမကြံရအောင်လုံးဝစုံလင်အကုန်မြင်တပ်ပင်ဉဏ်တော်အစွမ်းသည်ခုခေတ်ပြောကြတဲ့လောကရသိမ့်မမြင်ရတဲ့ပတ်သက်တဲ့အကြောင်းအရာတွေလည်းမြတ်စွာဘုရားပြတာပါပဲအနုမျိုးဘယ်လိုလုပ်မလဲဒုံညာဘယ်လိုလုပ်မလဲဂျိုတုဘယ်လိုလုပ်မလဲပြတာပဲဒါပေမဲ့ဒါမဲ့ဖို့နေပန်ယောက်ျောင်းတန်တရာဝိသင်းရဲ့လွတ်မြောက်လွတ်မြောက်ကြောင်းနေမဟုတ်လို့မိန်တော်မမှုခဲ့ဘူးဒါပေမဲ့ယုတ်ကလအမှုန်ကြီးရဲ့အစယုတ်ကလအမှုန်ကြီးရဲ့အသေးစိတ်ပရမနုမီတို့ဘာတို့ရောထုတ်ဖို့မပြခဲ့ဘူးလားအခုမှသိမှပညာရှင်တွေကလည်းယုတ်ကလအမှုန်ကြီးတွေရဲ့ဖြစ်ပြီးပြတ်သွားတဲ့ဆက်တဲ့သဘောလေးတွေတွေ့လာပြီတဲ့ဒါကြောင့်မသူတို့ကယုတ်ယုတ်နဲ့ပဲလေးလာနေကြတာနော်ယုတ်ဝတ္ထုကိုယုတ်နဲ့ပဲလေးလာတာညစာတန်ရှင်ကစိတ်တော်နဲ့ကိုတန်းပြီးတာဓာခွဲကနဲ့ဝင်ကြလို့သီးလားဝင်တော့ဝင်ကြရတဲ့တန်မြာကြီးပြတ်လို့လေးတင်ချင်းနဲ့ကဘာတသိမ့်ပါလုံးပါရမီတော်ဖြည့်တယ်ဆိုတာတခွဲခံနဲ့ဝင်ပြီးတော့သူတည်တနာပြုနေတာပါပဲ။ဖះရှင်မှာတန်းပြီးတော့သွားရရလို့တော့မဟုတ်ဘူးနော်။ဖះဖြစ်တဲ့အချိန်မှာတော့အပိညာနဲ့အထက်ထိပ်ကိုရောက်သွားတာ။ဒါပေမဲ့တဏှာတစ်ချက်လုံးတဘဝချင်းတဘဝချင်းအပိညာနဲ့တူအောင်အပိညာနဲ့တူအောင်တဘဝတဲ့တဘဝအပိညာနဲ့ရှင်းလောက်အောင်ကြိုးစားအားထုတ်ခဲ့လို့နောက်ဆုံးဘဝမှာအားလုံးကိုပြီးသွားတာ။ပြည့်ရမန်ကမကြံရအောင်လုံးဝစုံနေအကုန်မြင်တပ်ပင်ညာတော်အစွမ်းသည်။တိတိတရားများအပြား၌ခေါ်ထားစပွဲနီးတွေ့တွေ့ကိုချေလဲစုံလင်အကုန်မြင်တပ်ပင်ညာတော်အစွမ်းသည်ကိုသိထားတဲ့သိစရာတွေတဲကဘသူကိုဖြင့်ဘာတရားလေးခေါ်သင့်နေဘယ်တရားလေးကိုဖြင့်ဘလို့ဥပမာလေးနဲ့ခေါ်သင့်နေဘလို့တာရကလေးနဲ့ခေါ်သင့်နေဘလို့အကြောင်းကျိုးလေးပြပြီးတော့ခေါ်သင့်နေခေါ်စရာနီးလန်းလေးတွေစနစ်တကျသိတာကလည်းတပ်ပင်ညာညာတော်ကြီးရဲ့အစွမ်းတတိပဲခေါ်စရာအားလုံးကိုသိတော်မူတယ်နော်သူနေရာနဲ့သူသူ့ပုဂ္ဂိုလ်နဲ့သူဘယ်လိုဟောအောင်လဲဆိုတာကိုအတိအကျသိမြင်တော်မူတယ်။ကြွထိုက်ကြပြီးများဝေနေ၏အိန္ဒြေဇယိုက်သူ့အကြိုက်ကိုနှိုက်ချွတ်စုံလင်အကုန်မြင်တပ်ပင်ညာတော်အစွမ်းသည်။ကိုဟောတဲ့တရားကိုနာယူမဲ့တရားနာပိဋကရဲ့ခြေချရမဲ့ဝိနည်းပုဂ္ဂိုလ်ရဲ့အိန္ဒြေဇယိုက်အကြိုက်ကိုလည်းနှိုက်နှိုက်ချွတ်ချွတ်သိမြင်တော်မူတယ်။အိန္ဒြေဆိုတာကအိန္ဒြေဘယ်နှပါးရှိကြတယ်ရော။တရားဝရိယတတိသမသရဝရိယတိသမารိပညာ၅မျိုးပေါ့နော်အိန္ဒိတွေကတော့22ပါးတို့ပါတို့သိညုံမှလည်းရှိတာတွေတော့ရှိတာပေါ့ဒီနေရာမှာတော့အတွင်းတက်ခန့်ထဲမှာရှိတဲ့အိန္ဒိတွေအမှုအရင်းကိုကြည့်တဲ့အခါကျတော့သရဝရိယတိသမารိပညာဘသူကတော့ဖြင့်တတ္ထိန္ဒိသရတရားကအာကောင်းနေပညာကတော့အာနေတယ်ဘသူကတော့ပညာဣန္ဒိအာကောင်းနေဘသူတတ္ထိန္ဒိအာနေတယ်ဘသူကတော့တတ္ထိန္ဒိနဲ့ပညာဣန္ဒိမျှတနေတယ်ဘသူရဲ့တတ္ထိန္ဒိလည်းဘလောက်ပြောင်းရှင်းနေပြီနောက်10မိနစ်ကြာမှသူ့ရဲ့အိန္ဒြေကရှင်းသွားလို့တရားရမယ့်ပုဂ္ဂိုလ်ဆိုရင်နောက်10မိနစ်ထိစောင့်နေ။မနေ့ဆန်ကြာမှအိန္ဒြေရှင်းမယ့်ပုဂ္ဂိုလ်ဆိုရင်လည်းမနေ့ဆန်ကြာမှမနေ့ဆန်ထိစောင့်ပြီးတော့တရားဟောတယ်ပေါ့။အဲ့တော့အိန္ဒြေအလူရင်ကိုလည်း ပြီးတော်မူတယ်။ဗာဣန္ဒြေအာကြည်သလဲဆိုတာလေပြီးတော်မူပါတယ်။ဣန္ဒြေဇယိုက်ဗာဇယိုက်လုံကဲနေတယ်လေ။လောဘဇယိုက်လားဒေါသဇယိုက်လားမောဟဇယိုက်လားတတ္တဇယိုက်လားဗုဒ္ဓဇယိုက်လားဝိတ္တဇယိုက်လားဒါလောဘဒေါသမောဟကတော့ပြီးတာပေါ့။ဒါလည်းပြီးတယ်။ဗုဒ္ဓဆိုတာပညာကိုပြောတာနော်။အဋ္ဌဉာဏ်ပညာအာကြည်တဲ့ဇယိုက်ပေါ့။ဝိတ္တဇယိုက်ဆိုတာကအတွေ့များတဲ့ဇယိုက်အတွေ့ကတော့သူသူကိုယ်ကိုတွေ့တော့တွေ့ကြတာပဲတွေ့ကြတော့အတွေ့ပို့ပြီးတော့လွန်တယ်အတွေ့ပို့ပြီးတော့များတယ်အဲ့ဒီလိုအဖြစ်ပေါ်လीဘယ်သူကဘာဇယိုက်ရှိတယ်ဆိုတာကိုလည်းမြတ်စွာဘုရားအတိအကျပြီးတော်မူတယ်ဝိတ္တဇယိုက်ဆိုရင်ဝိတ္တဇယိုက်လို့ဇယိုက်ရဲ့သဘောလေးတာမန်သိအောင်မဟုတ်ဘူးအဲ့ဒီဇယိုက်ရဲ့အချိုးအစားလေးကဘယ်လောက်ရှိတယ်ဘယ်လောက်ရာခိုင်နှုန်းရှိတယ်စသဖြင့်အတိအကျကိုသိတာနော်အိန္ဒြေဇယိုက်အကျိုင်းဘာကိုကြိုက်တယ်လဲဘာသဘောတရားလေးတွေကိုကြိုက်တယ်သူကဘယ်အာယုန်နဲ့တွေ့တွေ့ကောင်းတာကိုကောင်းတဲ့ဘက်ကနေနှလုံးသွင်းပြီးတော့အကောင်းတက်ခံရှိနေတာလားမကောင်းတဲ့ဘက်ကိုတွေးပြီးတော့မကောင်းတဲ့တက်ခံရှိနေတာလားမကောင်းတဲ့တက်ခံရှိတဲ့ပုဂ္ဂိုလ်ကြတော့မကောင်းတဲ့အာယုံကြမှာကြိုက်တာလေသူများကသူများပြောတဲ့စကားရင်းနဲ့ပတ်သက်တချို့ကြတော့မကောင်းပြောတဲ့အဆိုသိကြိုက်တယ်မကောင်းပြောတဲ့အဆိုအဟုတ်ကြီးထင်ပြီးတော့အဲ့ဒါကြီးကိုစိတ်နဲ့ဆွဲထားတဲ့ကိစ္စမရှိဘူးလား
ရှိပါတ
ယ်အเจ้าညာတခုခုကိုအကောင်းနဲ့အဆိုပြောတဲ့ဆိုရင်အဆိုကိုပဲအမှန်လို့သတ်မှတ်ပြီးတော့သဘောကျတာတချို့ကြတော့အဆိုးကိုကောင်းတဲ့ကောင်မထဲတော့အကောင်းကိုပဲသဘောကျတယ်အကောင်းမြင်ဝါဒီနဲ့အဆိုးမြင်ဝါဒီပေါ့နော်အိန္ဒြေဇယိုက်အကြိုက်ကိုလည်းအကျဉ်းချမ်းရှိသိမြင်တော်မူပါလေဘုရားရှိခိုးကတော့နောက်မှရှိသေးတာပေါ့လေညာတော်ဆောင်မကဤသုံးပါးကြောင့်ရတဲ့ဒီပါရမလားအများဝင်နေကျွတ်လို့စီဖို့မနေမနာတတ်တော်အဖြစ်ကြီးမားလီပြီးရှစ်ဆယ်ပြည့်၍ပရိနိဗ္ဗာန်စံသီးတန်အောင်သိယူဆောင်ဘုံခေါင်ငါတို့ဖရာတိဒါလေးလေးပဲရအောင်ပြတ်ထားတဲ့နဲ့နော်တမ္မာတမုဒ္ဒခုနောပိုင်းအဲ့ဒီဆံပူလေးပါထည့်ပြီးတော့နှလုံးသွင်းဆင်ခြင်းတိုက်ပင်ညိတာညံတော်ကြီးရဲ့အစွမ်းသုံးပါးပေါ့သိစရာအလုံးအကုန်သိတယ်ဟောစရာအလုံးအကုန်သိတယ်အိန္ဒြေဇယိုက်အကြိုက်အလုံးအကုန်သိတယ်အဲ့တော့တမ္မာတမုဒ္ဒသိစရာအလုံးအမှန်တိုင်းသိတယ်ကိုယ်ပညာချင်းသိတယ်လို့ပြောတာနဲ့ခံစားချက်ချင်းမတူတော့ဘူးနော်အတိတ်ပဲလေးကလည်းဆင်းတယ်လို့လည်းနဲ့မတူဘူးအဲကြောင့်ဆွလိုက်ပေါ်တပ်ပင်ညူတညံတော်ကြီးနဲ့
ပ
ြည်စုံတော်မူသောမြတ်စွာဘုရား သုံးတော်ဆွလိုက်တပ်ပင်ညူတညံတော်ကြီးနဲ့ပြည်စုံတော်မူသောမြတ်စွာဘုရားတပည့်ညိတညံတော်ကြီးနဲ့ပြည့်စုံတော်မူသောမြတ်စွာဘုရားဒီနမစကားလေးကလည်းအမတန်ပေါင်းများလို့ကောင်းတယ်နော်ရှေ့ကတမ္မာတမှုတော်ဆိုတဲ့သကလုံးခံပြီးဖြစ်စီမခံပြီးဖြစ်စီအဲ့ဒီတိုင်းလေးမှလို့ရိုးရိုးရှင်းရှင်းလေးပေါင်းများလို့ရပါတယ်အမှန်ကတော့ဂုဏတော်ပါရအရဟံတမ္မာတမှုတော်ပါဠိခံနိုင်မရလို့မဟုတ်ပါဘူးကိုယ်သိတယ်လို့မြမလို့ဆင်ရင်လိုက်လေရတာပါပဲမဟာကရုဏာတော်ကြီးနဲ့ပြည့်စုံတော်မူသောမြတ်စွာဘုရားတပည့်ညိတညံတော်ကြီးနဲ့ပြည့်စုံတော်မူသောမြတ်စွာဘုရားတတဝဝိနည်းရည်ရဲ့အကျိုးစီးပွားကိုရွှေဆောင်တော်မူသောမြတ်စွာဘုရားတလောကလုံးမှာတကူကြီးမားဆုံးဖြစ်တော်မူသောမြတ်စွာဘုရားစသဖြင့်ချင်းကိုကြည်ညိုသလိုကိုသိသလိုပွားလို့မရဘူးလား
ရပါတ
ယ်ခင်ဗျာရတယ်နော်အရဟံနဲ့ဝန္ဒလာသမ္မာသမ္ဗုဒ္ဓရဲ့ဝန္ဒလာပါဠိနဲ့တွဲနိုင်ဖို့ကအဓိကမဟုတ်ဘူးပိဋကစာပေလေ့လာနေတဲ့ဆရာတော်တန်ဃာတော်တွေဆိုရင်တော့ဘယ်အဓိပ္ပာယ်ကတော့ဘယ်ပါဠိတဲ့ဝင်နေဆိုတာသိတာပေါ့သမ္မာသမ္ဗုဒ္ဓဘုံတော်ကြီးကလည်းဟောမယ်ဆိုရင်အမတန်ကျင့်ကြမှာလေမြတ်စွာဘုရားဟောတဲ့တရားဒေသနာတော်တွေကိုထောက်ဆပြီးတော့မြတ်စွာဘုရားဟာအမှန်တိုင်းသိတယ်ကိုယ်ပိုင်ဉာဏ်နဲ့သိတယ်အားလုံးကိုသိကိုသိတော်မူပါပြီ။တပည့်ညိတဉာဏ်တော်ကြီးကလည်းကိလေသာအားလုံးကိုကိလေသာဉာဏ်သူတွေကိုအမြင့်ပြတ်ချိန်မှုတုတ်တင်နိုင်တဲ့အရဟတမဉ္ဇဉ်ကြီးကြောင့်ရတော်မူတာပါ။အရဟတမဉ္ဇဉ်ကြီးဆိုတာကအရဟံဂုဏ်တော်ပါပဲ။ကိလေသာဉာဏ်သူတွေကိုအကျင့်မဲ့ပယ်တတ်နိုင်နာနာမှုတော့မြတ်စွာဘုရားဆိုတာပုဂ္ဂိုလ်ကိုအာရုံပြုနေပေမဲ့တကယ်တမ်းကျတော့ကိရိတာတွေကိုပယ်တတ်နိုင်တဲ့အရဟတမဉ္ဇဉ်အဲ့ဒီအရဟတမဉ္ဇဉ်ကြီးရလိုက်ပြီဆိုတာနဲ့သဗ္ဗညိတဉာဏ်တော်ဆိုတဲ့အပိုစုကြီးလည်းရတော်မူတယ်အပိုစုမဲ့အလကားရတော်မဟုတ်ဘူးပေါ့နော်အဲ့ဒါမြတ်စွာဘုရားရှင်ရဲ့အရဟတမဉ္ဇဉ်ကြီးကလည်းသဗ္ဗညိတဉာဏ်တော်ကြီးကြောင့်ပဲပို့ပြီးတော့အယောင်တောက်ပါကြရတယ်တပည့်ညူတဉာဏ်တော်ကြီးနဲ့ပြည့်စုံတော်မူသောမြတ်စွာဘုရားတကယ်ပေါ်မယ်ဆိုရင်တော့ဉာဏ်တော်တွေကအများကြီးရှိတာနော်သအာသာဓာရဏဉာဏ်တော်ပိစိကဗုဒ္ဓယဟန္တာကြီးနဲ့လုံးဝမဆက်ဆံတဲ့ဉာဏ်တော်6ပါးဆိုတာလည်းရှိတယ် ဒသဗလညံတော်ညံတော်10ပါးညံတော်အား10ပါးဆိုတာလည်းမရှိဘူးလားအားတော်10တန်းညံတော်10ပါးဆိုတာလေအားတော်10တန်းဆိုတာကတော့ဟိုဆက်တန်းဆင်းရင်10ပြီးအားရှိတာကိုပဲအားတော်10တန်းလို့ပြောတာပါမြတ်စွာဘုရားရှင်ခန္ဓာကိုယ်အားကဆက်တန်းဆင်းရင်10ပြီးရအားနဲ့ရှိတယ်ပဂတိ10နဲ့ဆိုရင်တော့ဂတိ1000အားရှိတယ်ရိုးရိုးဆင်းရင်ဂတိ1000အားရှိတယ်နော်ယောယောအားအလေလက်ရှိတဲ့ပုံမှန်လူယောက်ျားတယောက်ရဲ့ပုံမှန်လူယောက်ျားတွေဂတိ1000အားရှိတယ်။ဒီတယောက်အားနဲ့ဆယောက်အားဆိုရင်ကိုတော်တော်ကွာနေပြီနော်။မြတ်စွာဘုရားရှင်အခွန်အားဘလကကာယဘလကာကာယစွန်းကြီးကာယအားကလူယောက်ျားပေါင်းဘလောက်တယ်တော့။1000မဟုတ်ဘူးနော်။ဂတိ1000ဂတိပေါင်းကို1000အားတော့ဆယ်တန်းညံတော်ဆယ်ပါညံတော်ဆယ်ပါတော့ဒီတမတမရကလေးတွေ့ပြီးတော့တခါတည်းမပြောတော့ဘူး။နောင်စာအုပ်ထုတ်ပြင်တော့လည်းထည့်ရင်ထည့်လိုက်မှာပေါ့လေ။အဲ့ဒါကြီးပြောလို့ရှိရင်အဲ့ဒီပါဠိလိုက်မှတ်နေတယ်နဲ့သိညစ်ကုန်မယ်နော်။ဒါမှလည်းကြီးညိုပဲကောင်းတာလေးကကြီးညိုပဲကတော့ဆယ်ပြီးလုံးကောင်းတာပါပဲ။တရားနာပိဋကမှတ်လို့လို့ဆိုရင်တော့ညံတော်အားတော့ညံတော်အားကြီး10ပါးတည်းကနှစ်ခုလောက်ထုံထုံကြည့်ပေါ့။အနေကဓာတုနာနာဓာတုညံကမ္မဝိပါကညံအနေကဓာတုနာနာဓာတုညံဆိုတာကဓာတ်သဘာဝအမျိုးမျိုးကိုခွဲခြားသိမြင်နိုင်တဲ့ဉာဏ်ပါဠိလိုပါတယ်လေအနေကဓာတုကဲနှစ်ခုပဲပြောတာကမလွယ်ဘူးနော်မှားရတာအနေကဓာတုဆိုကြည့်လိုက်ပါလေအနေကဓာတုနာနာဓာတုဉာဏ်ကဲခလိကျင်းတဲ့လမ်းတော့ဆိုသင်ရမှာပဲသုံးခါဆိုကြည့်အဲ့ဒီအရာလေးကိုပဲအနေကဓာတုနာနာဓာတုညာအနေကဓာတုဆိုတာတဘာမကများစွာသောဓာတ်တွေပေါ့နာနာဓာတုဆိုတာကလည်းအမျိုးမျိုးသောဓာတ်တွေအနေကဓာတုနာနာဓာတုဓာတ်တဘာဝအမျိုးမျိုးကိုညာဆိုတာကသိနိုင်တဲ့သဘောဓာတ်တဘာဝအမျိုးမျိုးကိုသိမြင်တော်မူနိုင်တယ်တဲ့ဥပမာတိပ္ပံလေးတွေမြင်လိုက်တယ်ဆိုကြပါစို့တိပ္ပံလေးတွေမြင်နေစဉ်ဒီတိပ္ပံမှာဘာဓာတ်လေးလွန်ကဲနေလို့တိပ္ပံရဲ့ပင်စည်လေးကဖြူနေတယ်ဘဲတပင်လေးမှာတော့ဘာထက်လေးလွန်ကင်းနေလို့ပင်စည်းကညိုနေတယ်ပင်စည်းကဘဲတပင်ကတော့ဘဲထက်လေးလွန်ကင်းနေလို့ပင်စည်းကမဲနေတယ်ဘဲတပင်ကတော့ဘာထက်လေးကြောင့်ဘဲတပင်ရဲ့သိရွက်ကတော့ဘာထက်လေးကြောင့်အစင်းရောင်လေးဖြစ်နေတယ်ဘဲတပင်ကတော့ဘာထက်လေးကြောင့်အနီရောင်လေးဖြစ်နေတယ်စသဖြင့်ချင်းတက်မဲ့ရဲ့ဓာတ်ဘာဝတွေကိုထိုးထိုးထွန်းထွန်းသိမြင်နိုင်တယ်ဓာခွဲကန်ထဲမှာအဲ့ဒီသိရွက်ကလေးယူအဲ့ဒီပင်စည်းအခေါက်ကလေးခွာပြီးတော့စမ်းတက်ပြီးမှသိတာဟုတ်ရဲ့လားမဟုတ်ဘူးတိပ္ပံကိုကြည်လိုက်တာနဲ့ကိုပဲအော်ဘာထက်လေးလွန်ကင်းနေတယ်အကုန်သိမြင်တော်မူတယ်ဘာထက်လွန်ကင်းလို့တိပ္ပံကသူပါတာဘာထက်လေးလွန်ကင်းနေလို့ပဲတိပ္ပံကတော့သူမပါတာပေးတာတုတ်တာစသည်အရှင်ပေါ့လေဓာတ်တဘာဝတွေအမျိုးမျိုးကိုသိမြင်တော်မူနိုင်တယ်ရွက်လာရွက်လေးတည့်ရွက်ကြည့်ပေါ့လေရွက်လာရွက်လေးတည့်ရွက်ရွက်လာကန်းလို့တော့ခေါ်ကြတာပေါ့ရွက်လာရွက်လေးတည့်ရွက်ကြည့်လိုက်မယ်ဆိုရင်အဝါရောင်စင်းရောင်အနီရောင်ကြာရောင်နဲ့ရောင်စုံမပါဘူးလားအဲ့ဒီမှလည်းမြတ်စွာဘုရားရှင်ကအဝါဘာထက်လေးလုံးဘဲထက်ဘာထက်လေးကြောင့်ဒီညမှာအဝါလေးဖြစ်နေတာဘာထက်လေးကြောင့်ဒီညမှာတော့အသိအောင်လေးဖြစ်နေတာဘာထက်လေးကြောင့်ဒီညမှာအနီအောင်လေးဖြစ်နေတာဆိုပြီးတော့ဓာတ်တဘာဝတွေကိုအသေးစိတ်သိမြင်တော်မူတယ်နာနာဓာတုအနေကဓာတုနာနာဓာတုညာတဲ့ဓာတ်တဘာဝမျိုးမျိုးကိုသိမြင်နိုင်တဲ့ညာတာမန်သိမ့်မှန်ပညာရှင်တွေအဲ့ဒီလိုသိနိုင်ပါမလားမသိနိုင်ဘူးနော်ဒါမှမဟုတ်ဓာတ်တွေခွဲပြီးတော့သိရတယ်လည်းရှိတော့ရှိတာပေါ့ကမ္မဝိပါကညာကမ္မဝိပါကကလည်းတိုင်းသိပါတယ်မြန်မာလိုဆိုဘယ်လိုပြောမလဲကမ္မရဲ့ဝိပါကရဲ့ဆိုတော့လေကမ္မဆိုတာကံဝိပါကဆိုတာအကျိုးကံရဲ့အကျိုးကိုသိနိုင်တဲ့ညာကံနဲ့ကံရဲ့အကျိုးကိုပြည့်ပြည့်စုံစုံသိနိုင်တဲ့ညာဆိုတာမြတ်စွာဘုရားရှင်ရဲ့တန်တမာပဲရှိပါတယ်။ကမ္မတက္ကရာဉဏ်ကမ္မတက္ကရာဉဏ်ဆိုတော့ဗုဒ္ဓဘာသာဝင်ရဲ့အခြေခံဉာဏ်လေးပဲဒါတော့လူတိုင်းသိတာပေါ့လို့ထင်ရတယ်။ဉာဏ်အကျဉ်းချင်းကိုသာလူတိုင်းသိတာပါ။ဒါတော့မှလူတိုင်းမသိဘူးနော်။လိလာတဲ့ပုဂ္ဂိုလ်မှကံနဲ့ကံရဲ့အကျိုးကိုအရှင်သာရိပုတ္တရာမထင်မြင်ကြည့်တော့မှမြတ်စွာဘုရားလည်းမသိဘူး။ဒါကြောင့်မလို့ဒါနနဲ့ပတ်သက်တဲ့အခါမှာဥပမာပေးတယ်လေ။ရှင်သာရိပုတ္တရာကမြတ်စွာဘုရားရှင်ကိုသင်္ကန်းတစ်စုံလှူတာနဲ့မြတ်စွာဘုရားရှင်ကရှင်သာရိပုတ္တရာကိုသင်္ကန်းတစ်စုံလှူတာနဲ့ဘယ်သူကပူကျူးကြီးတဲ့တော် ော်သိပြီးသားမှလည်းကြွလိုက်တာငြိမ်သွားတာနော်ဥသိကြီးရဲ့ဆောက်တဲ့အဲ့ဒါမပါဘူးလားမြတ်စွာဘုရားကရှင်သာရိပုတ္တရာကိုသင်္ကန်းတစုံလှူတာရဲ့အရှင်သာရိပုတ္တရာကမြတ်စွာဘုရားရှင်ကိုသင်္ကန်းတစုံလှူတာရဲ့သင်္ကန်းကလည်းအတူတူပဲတသိချင်းအတူတူအသားချင်းအတူတူအရွယ်စားချင်းအတူတူအယောင်ချင်းအတူတူဆက်ဆွတူတဲ့သင်္ကန်းဘုရားပို့ကြည့်မလို့သာရိပုတ္တရာအရှင်သာရိပုတ္တရာကပို့ကြည့်မယ်ဒါအများရဲ့အမြင်ပဲနော်တကယ်တမ်းကျတော့မြတ်စွာဘုရားရှင်ကပို့ကြည့်တယ်ဘာဖြစ်လို့လဲဆိုတော့ဒီသင်္ကန်းတူတဲ့သင်္ကန်းဌာနသင်္ကန်းအလှစီဝရဌာနသင်္ကန်းအလှကုသိုလ်ကံလေးရဲ့အကျိုးအာနိသင်ကိုမြတ်စွာဘုရားကအရှင်သာရိပုတ္တရာထဲပို့သိလို့ကုသိုလ်ကံမှုတစ်ခုပြုတဲ့နေရာမှာဉာဏ်ကြီးတဲ့ပုဂ္ဂိုလ်ကအကျိုးပို့ကြည့်ပါတယ်ကမ္မဝိပါကဉာဏ်နဲ့ကံရဲ့အကျိုးကိုပိုင်ပိုင်နိုင်နိုင်ထိုးထွင်းသိမြင်နိုင်တဲ့ဉာဏ်ကံဆိုတာကတော့ဘာကိုပြောတာတော့
အလုပ်ပ
ါကံဆိုတာအလုပ်အလုပ်ဆိုတာကံခလေးတရားဝမ်းမဟုတ်ဘူးလားကံဆိုတာအလုပ်အလုပ်ဆိုတာကံမှန်ပါတယ်ဒါပေမဲ့လို့ခုနတန်မြာလက်ပတ်ပုံအကျိုးပေးပုံအနေနဲ့ကြီးလိုက်တဲ့အခါကျတော့အပြင်ကမြင်နေရတဲ့ထုတ်လို့ဆန်းဆန်းလုပ်နေတဲ့ကာယကံအလုပ်ဒီပါးစပ်ကလှုပ်လှုပ်ရွရွနဲ့ပြောနေတယ်ပြောဆိုလှုပ်ရှားမှုလေးတွေကိုကံလို့ခေါ်တာမဟုတ်ဘူးအဲ့ဒီလှုပ်ရှားမှုရဲ့နောက်ကွယ်မှာရှိနေတဲ့စေတနာဓာတ်ကလေးကိုမှကံလို့ခေါ်တာဟိုတနေ့ကလည်းပြောလိုက်တဲ့အချိန်မှာလည်းစေတနာဟံဘိက္ခဝေကမ္မဝဒာမိအဲ့ဒါကမှထပ်ပြီးတော့အသေးစိတ်လိုက်မယ်ဆိုရင်လည်းအဲ့ဒီကာယကံဝစီကံမနောကံပြုခြင်းရဲ့အကြောင်းဖြစ်တဲ့စေတနာထဲမှာရှိတဲ့အကျိုးပေးမဲ့ဓာတ်တတိလေးကိုကံလို့ခေါ်တာကုသိုလ်ကံပြုကုသိုလ်စိတ်ကလေးကလည်းဖြစ်ပြီးပြတ်သွားတာပဲအကုသိုလ်ပြုအကုသိုလ်စိတ်စေတသိက်တွေကလည်းဖြစ်ပြီးပြတ်သွားတာပဲကျုပ်တရားနံတရားတွေအကုန်လုံးဖြစ်ပြီးပြတ်နေတာတန်တရားတစ်ချက်ထိုက်ပြီးတော့ဘုလိုလိုအကျိုးပေးနေတာပဲစဉ်းစားကြရမရှိဘူးလားကုသိုလ်စိတ်စေတသိက်တွေလည်းဖြစ်ပြတ်အကုသိုလ်စိတ်စေတသိက်လည်းဖြစ်ပြတ်ဖြစ်ပြီးပြတ်သွားမှတော့အကျိုးပေးမနေတဲ့တော့ပေါ့ဖြစ်ပြီးပြတ်တာတော့မှန်နေဒါပေမဲ့အတွင်းထဲမှာဓာတ်တတိလေးကျန်ရစ်တယ်။နောက်နောက်ယုံနံခန္ဓာအစင်မှာဓာတ်တတိလေးအဖြစ်နဲ့လိုက်ပါသွားတယ်။တရက်ပင်တပင်ကြည့်လိုက်ပေါ့လေအခုချိန်ကတော့တရက်ပီးတွေပြီးနေပြီပေါ့။တရက်ပီးမပြီးတဲ့အချိန်မှလည်းအဲ့ဒီတရက်ပင်မှာတရက်ပီးပြီးမဲ့ဓာတ်တတိမရှိဘူးလား။ရှိန
ေပါတ
ယ်။အဲ့ဒီဓာတ်တတိကိုမျက်စိနဲ့မြင်လို့ရရဲ့လား
။မရပါဘူး။
လက်ပေါ်တင်ကြည့်လို့ရရဲ့လား။
မရပါဘူး။
ပင်စီထဲမှာလား။ဂိုင်းထဲမှာလား။အရွက်ထဲမှာလားအမြင့်ထဲမှာလားလောင်းလိုက်တဲ့ရေထဲမှာလားမြေစီထဲမှာလားလေထဲမှာလားလေလဲရေကြီးတယ်နော်လေတိုင်းမှာအတိအကျတည်တာဒါဖြင့်ဘယ်ထဲမှာလဲဓာတ်တတိထဲမှာဓာတ်တတိလေးကဒီတရားပင်တွေလုံးမှရှိမနေဘူးလ
ား
ရှိနေတာပဲဒါပေမဲ့မြင်တွေ့လို့မရဘူးကဲအဲ့တော့တရားပင်ကြီးကဟိုပင်ကြီးမြင်နေပါပြီလေအရေးတွေကွဲတယ်ဆိုပြီးတော့ခုတ်ချလိုက်ပြီငကိုကရှိတဲ့တရားပင်ကြီးကအချိန်မှန်သူ့အတူပြီးနေတာပေါ့ခုတ်ချလိုက်တယ်ခုတ်ချလိုက်တော့နောက်အတက်တွေအစ်စ်ထထွက်လာတယ်ထထွက်လာတဲ့အစ်စ်ထဲမှာရောဂိုင်းအစ်စ်တွေထဲမှာအပီးပီးမတက်တိမပါဘူးလား ဟောင်းဂိုင်းကတော့ပြက်သွားပြီနော
်
အစ်စ်ဂိုင်းကပြန်ဖြစ်မလာဘူးလား
ဖြစ်လ
ာပါဘူးဟာဖြစ်ပြီးပြက်သွားတာနောက်ထွက်လာတဲ့ဂိုင်းမှာတော့တရားပီးပီးတဲ့တက်တိမရှိတော့ဘူးပြောလို့ရပါမလ
ား
မရတော့ဘူးအဲ့ဒီလိုတက်တိလိုက်သွားတာနော်တပင်ထဲမှာကမဟုတ်အဲ့ဒီတရက်ပင်ကပြီးတဲ့အပြီးတဲ့ကတရက်စီထဲမှာလည်းတရက်ပင်တရက်ပြီးပြီးမဲ့တက်တိပါမသွားဘူးလားမပါပါ
ဘူ
းအစီဘွားမှာအဲ့ဒီအစီကိုတစ်ဖက်စီတစ်ဖက်စီခွာကြည့်လို့ရောအဲ့ဒီတက်တိတွေ့ပါမလား မတွေ့ရဘူးဒါပေမဲ့တက်တိတော့မရှိဘူးလား
ရ
ှိတယ်အဲ့ဒီအစီမှာတောင်မှမချစ်စုစီကစိတ်တလုံးကြီးပြီးပါမလားမပြီးဘူးစိတ်တလုံးကြီးကရောမချစ်စုတည်ပါမလားမတည်ဘူးသူတတိမြေသူနော်မချစ်စုတရားစီလည်းဖြစ်ပြပါပဲစိတ်တလုံးတရားစီလည်းဖြစ်ပြပါပဲဒါပေမဲ့ဓာတ်တတိလေးကတော့ပြတ်သွားရဲ့လ
ား
မပြတ်ဘူးဖြစ်ပြီးပြတ်သွားလို့ဆိုပြီးတော့မချစ်စုတရားစီရဲ့အထဲထဲမှာစိတ်တလုံးတတိတွေရောက်သွားပါမလ
ား
မရောက်ဘူးစိတ်တလုံးတရားစီလေးရဲ့ဖြစ်ပြက်ပြတ်ပြီးတော့နောက်ထပ်ဖြစ်ဖြစ်နေတဲ့ရုပ်ကလကလေးတွေထဲမှာလည်းမချစ်စုဓာတ်တွေရှိပါမလ
ား
မရှိဘူးသဘောပေါက်ပါတယ်နော်အကျိုးမင်းရဲ့ဓာတ်တတိလေးကိုပဲကံလို့ခေါ်တာအဲ့ဒီကံလေးကလေဟိုတမ္ပတိလေးပါနဲ့ဆုံးမအကျိုးပေးတာပေါ့တမ္ပတိလေးပါဆိုတာဗါတဲ့တော့ကာလဂတိဥပတိ ပယောကကာလဆိုတာကကိုလောက်ထားတဲ့ကုသကံတို့မအကုသကံရဲ့အကျိုးပေးမဲ့အချိန်ခါလေဟုတ်အောင်မှကံနေရှိနေပေမဲ့အချိန်ခါမတန်သေးရင်လေအကျိုးမပေးဘူးကာလပြီးတော့ဂတိအညီဝိသာကောင်းကောင်းဝေးရမယ်ကံရှိနေပေမဲ့ကိုကခွေးရှင်နေတော့အဝိသာဝေးရပါဦးမလားဂတိကိုကဒီအဝိသာကောင်းကောင်းဝေးမယ်ဂတိမှမဟုတ်တာအဲ့တော့ဂတိကလည်းအကျိုးပေးမဲ့ဂတိမျိုးဖြစ်အောင်မှာကာလဂတိဥပဒိဥပရိယုတ်ကလည်းအကျိုးပေးမဲ့ဥပရိယုတ်မျိုးဖြစ်အောင်မှာပညာရည်ရှိနေတဲ့ရှိပါရဲ့ရုပ်ချိုးတဲ့သူမှကုမ္ပဏီမှာအလုပ်ခန့်မယ်ဆိုတော့ရရဲ့လားမရပါဘူးဒါပေမဲ့အတွေ့အမှုလုပ်မဲ့ရည်ရှိတော့မရှိဘူးလားအယောင်စီလုပ်မဲ့ရည်ရှိတော့ရှိတယ်ရည်ရှိရှိမဲ့ဥပရိယုတ်ကအဲ့ဒီကုမ္ပဏီရဲ့ဥပဒေနဲ့စည်းကမ်းသတ်မှတ်ချက်နဲ့မညီညွတ်တဲ့အတွက်အလုပ်မရတော့ဘူးဒါပေမဲ့ရုပ်ဆုံးမှလုပ်ရတဲ့အလုပ်မျိုးဆိုတော့လည်းရုပ်ဆုံးမှကိုရမှာပေါ့နော်တချို့ရှိတယ်လေသမီးကိုသမီးကိုချစ်လွန်းလို့တခါတည်းဘယောက်ျားနဲ့မှအတွေ့မခံကိုယ်တိုင်လည်းပဲနေရာတကာကားမောင်းပြီးလိုက်မပို့နိုင်တော့ရုပ်ဆိုးတဲ့ဒရိုက်ဘာခန့်ထားတယ်လေရုပ်ဆိုးရုံမကဘူးတချို့တကယ်ဖြစ်ချက်ကိုရှိတယ်မိသားစုတစုဆိုလို့ရှိရင်ခန့်ထားတဲ့ဒရိုက်ဘာကရုပ်ကလည်းဆိုးသည်အသက်ကလည်း60ကျော်သမီးက16နှစ်ဒရိုက်ဘာက61 61နဲ့ပြ6အသက်ကိုပြောတာနော်အဲ့ဒါဒီ61ဖိုးကြီးရဲ့တော့16သမီးလေးဘာမှမဖြစ်လောက်ဘူးထင်ပြီးတော့အဲ့လိုပဲကြောင်းဖို့ကြောင်းကျူကျူချင်းဖို့ကျူချင်းကျိုးနဲ့ဆုပ်လိုက်တာတနေ့တော့ပါသွားရောဟဲ့လားနန်တော်ကြီးဓမ္မတရားပြောသလိုပေါ့လေပါသွားရောပဲကာလဂတိဥပတိပြီးတော့ပါလေပယောဂပယောဂဆိုတာအာထုံမှုကိုပြောတာနော်ကာယပယောဂဝစီပယောဂမနောပယောဂကိုယ်ရဲ့အာထုံမှုနှုတ်ရဲ့အာထုံမှုစိတ်ရဲ့အာထုံမှုအတိတ်ကတော့ချမ်းသာမဲ့ကံဒီပါပါရဲ့ဒါပေမဲ့ဗာစီပွားရေးမှမလုပ်ဘူးပြင်းကြောင်းဆွဲနေတယ်ဆိုရင်ချမ်းသာလာပါမလားမချမ်းသာဘူးချမ်းသာမဲ့ကံကကိုယ်မှာရှိတယ်ဒါပေမဲ့ဗာစီပွားရေးအလုံးမှစိတ်မဝင်စားဘူးဗာစီပွားရေးအလုံးမှလက်ကျောတင်းအောင်မလုပ်ဘူးပယောဂချွတ်တက်နေတယ်ဆိုရင်လည်းအကျိုးမပေးဘူးပယောဂဆိုဟိုပယောဂပြောတာမဟုတ်ဘူးနော်အဲ့တော့ယုံနံအစင်မှာအထူးသဖြင့်နံအစင်ပေါ့လေနံအစင်မှာကိန်းဝတ်နေတဲ့အကျိုးပေးမဲ့ဓာတ်တတိလေးကလည်းဒီအကြောင်းတရားလေးမျိုးညီညွတ်တဲ့အခါကျမှအကျိုးပေးတယ်ဆိုတာကိုမြတ်စွာဘုရားသိတော်မူတယ်ကမ္မဝိပါကဉဏ်ကံရဲ့အကျိုးကိုသိတော်မူသောမြတ်စွာဘုရားစသည်ဖြင့်ဒီလိုပွားမှာပေါ့နော်အထိတ်လေးဆင်းရင်းနဲ့ဂုံဂုံပွားလိုက်ဖျားစီကိုပြန်ပြီးတော့လှည့်ပွားလိုက်ရမှာနောက်ပြီးတော့ဘယ်လောက်ထိအောင်သိမြင်တော်မူကြလဲဆိုရင်ကံတခုပြုလုပ်ကြတယ်ဆိုတော့အကုသိုလ်ကံကျွလွန်နေဆိုကြပါစို့တတ်တဲ့ကုသိုလ်အကုသိုလ်ပဲဖြစ်ဖြစ်ခိုးတဲ့အကုသိုလ်ပဲဖြစ်ဖြစ်လိမ့်တဲ့အကုသိုလ်ပဲဖြစ်ဖြစ်အကုသိုလ်တစ်ခုခုပေါ့လေအကုသိုလ်တစ်ခုခုကိုတငယ်ချင်းသုံးရအောင်အတူတူကျွလွန်ကြတယ်တယောက်ကစေတနာထက်ထက်တန်တန်လုံလဝရိယထက်ထက်တန်တန်တယောက်ကစေတနာလည်းပုံမှန်ပဲလုံလဝရိယလည်းပုံမှန်လုံလလုစင်မယ်နောက်တစ်ယောက်ကျတော့မလွဲတာလုံတာလုံရတဲ့စိတ်ကလုံးဝမပါဘူးတငယ်ချင်းနေစိတ်ပြင်းအောင်လို့သာလိုက်လာရတယ်စိတ်ကမပါဘူးအဲ့ဒီတန်ငယ်ချင်း၃ယောက်မှာအကုသိုလ်မှုစိတ်စေတနာထက်ထက်တန်တန်ဝရိယလုံးလာထက်ထက်တန်တန်နဲ့ကျူးလွန်တဲ့ပုဂ္ဂိုလ်ကမရေကြမယ်။တာမန်လုံးလာပြောကတာမန်စေတနာလေးနဲ့တာမန်စေတနာတာမန်လုံးလာဝရိယနဲ့အကုသိုလ်ကျူးလွန်တဲ့ပုဂ္ဂိုလ်ကတရိစ္ဆန်ဖြစ်မယ်။စိတ်မမလက်မမနဲ့မလွဲတာမရှောင်တာလို့သာကျူးလွန်လိုက်ရတဲ့ပုဂ္ဂိုလ်ကပြိတ္တာဖြစ်မယ်။ရှုပ်မေးကြတယ်လေအရှင်ပြားတဲ့အကုသိုလ်တွေပြင်းတဲ့တက်တာတို့ဒီဥစ္စာခိုးတာတို့ဘယ်အကုသိုလ်ကငရေကြတာလဲဘယ်အကုသိုလ်ကတိရစ္ဆာန်ဖြစ်တာလဲစဉ်းစားကြမရှိဘူးလားရှိတယ်နော်တိုးတက်တာငရေကြမယ်လို့မူတည်ပြောလို့မရဘူးတတ်ပြီးတော့တိရစ္ဆာန်ဖြစ်တဲ့သူလည်းမရှိဘူးလားရှိပါဘူးပြင်းစီခိုးပြီးတော့ပြိတ္တာပဲဖြစ်တဲ့သူလည်းရှိတာပဲငရေကြကြောင်းကံကဘာ ड़ी လဲဖရတိရစ္ဆာန်ဖြစ်ကြောင်းကံကဘာ ड़ी လဲဖရပြိတ္တာဖြစ်ကြောင်းကံကဘာ ड़ी လဲဖရလို့မေးတယ်ဘယ်အကုသိုလ်ကံမဆိုငရဲလေကြနိုင်တယ်တိရစ္ဆာန်လည်းဖြစ်နိုင်တယ်ပြိတ္တာလည်းဖြစ်နိုင်ပါတယ်အဲ့ဒီအကုသိုလ်ကကျွလွန်တဲ့အချိန်မှာဖြစ်နေတဲ့စိတ်စေတနာအထက်အနှုတ်ပေါ်မှာမူတည်ပြီးတော့ဝါချသွားပါတယ်သူတဲ့တချင်းဆိုတဲ့ပါဏတိပါဒအကုသိုလ်ကတစ်ခုတည်းကငရဲလေပို့မှာပဲတိရစ္ဆာန်လည်းပို့မှာပဲပြိတ္တာပုံလည်းပို့မှာပဲဒါပေမဲ့သူများတဲ့တက်လို့ငရဲကြမလို့မူတည်ပြောလို့မရဘူးတာမန်လေးရဲ့ဘာရမဟုတ်ဘူးလောက်လိုက်တယ်ဆိုရင်တော့တိရစ္ဆာန်လောက်ပဲပေါ့ပေရဏလုံးဝကိုမပအောင်မလွဲတာလုံးလို့မလွဲလို့ဖြစ်ကုန်မဖြစ်တို့တာလုံးလိုက်ရတဲ့ထက်တဲ့နာနာဘာမှကိုမရှိပါဘူးဆိုရင်တော့ပြိတ္တာလောက်ပေါ့ငရေတဲ့ဆိုင်တော့တိရိစ္ဆာန်ကတက်သားတယ်တိရိစ္ဆာန်တဲ့ဆိုင်တော့ပြိတ္တာကတက်သားတယ်ပြိတ္တာဆိုတာကလူနဲ့နီးနီးပဲလေလူတွေ ဒါကတိမျက်စိနဲ့မမြင်ရလို့မမြင်ရလို့သာကိုယ်အနိနာပတ်ဝန်းကျင်မှာတရားတစ်စင်မှန်သာဘူးတိတ္တာတွေဆိုတာကရှိနေတာပဲနော်တိတ္တာတွေကတော့လူတွေကိုမြင်တာပေါ့လူတွေကတိတ္တာတွေကိုမမြင်ကြတာအဲ့ဒီလိုကမ္မဝိပါကဉာဏ်ကံဒီအကုသိုလ်မှုတစ်ခုကိုအတူတူကျူးလွန်လာခြင်းတူတောင်မှာအကျိုးပေးဝင်ခြင်းမတူတာကိုလည်းမြတ်စွာဘုရားဉာဏ်တော်နဲ့သိတယ်ဒီကောင်ကတော့ငရဲသွားမှာဟိုကောင်ကတော့တိရစ္ဆာန်ဖြစ်မှာဟိုကောင်ကတော့တိတ္တာဖြစ်မှာ ਨੇ မြတ်စွာဘုရားမသိဘူးလား
သိပါတယ်
ခင်ဗျာသိတယ်ကုသိုလ်ကြတော့ရောသိတာပဲဇနီးမောင်နှံတစ်ယောက်အတူတူဆောင်းဝန်းကြီးမြှောက်ပြီးတော့တန်ခတ်တာဒီမှနိဗ္ဗာန်ပစ္စည်းရောဟောတူဆိုတဲ့စကားလုံးအတူတူပဲကတ်တဲ့ဆွမ်းအတူတူပဲကတ်တဲ့ဆွမ်းဟင်အတူတူပဲဆိုလိုက်တဲ့စကားလုံးကလည်းအတူတူပဲအကက်ခံတဲ့ဘုန်းကြီးကလည်းအတူတူပဲဒါပေမဲ့ဇနီးနဲ့ခင်မအကျိုးပေးခြင်းလုံးဝမတူဘူးဇနီးရဲ့စိတ်ဆင်မှာဖြစ်နေတဲ့သဒ္ဓဝရိယတတိသမารိပညာခင်မရဲ့စိတ်ဆင်မှာဖြစ်နေတဲ့သဒ္ဓဝရိယတတိသမารိပညာဆွတ်ဆွတ်တူပါမလားမတူဘူးခင်မကနိဗ္ဗာန်ကိုအာရုံပြုခြင်းနဲ့ပြုနေမယ်။ဘုရားစုပန်ဆိုလည်းတပည့်ညီတော်ကြီးမှန်းခြင်းနဲ့မှန်းနေမယ်။ဓမ္မမဟုတ်အလူခံယဟန်တော်ရဲ့ဂုံပုဂ္ဂိုလ်ဆင်ခြင်းရင်လည်းဆင်ခြင်းနေမယ်။ဇနီးကချက်တဲ့ဟင်းလေးငုံကြည့်ပြီးတော့ဟိုဟင်းလေးမှငနနမီလေးခတ်ဖို့ကြံသွားတယ်။အဲဒီလိုကြတော့မင်းကြီးနေချပြလို့တော့ဖြစ်နေတာပေါ့နော်။ဟိုစိတ်ချင်းမတူတာကိုသာပြောတာပါ။အော်ဟိုဟင်းလေးကိုကြံသွားတယ်ပြီးတော့မှခတ်ရအောင်မယ်စသည်ရခြင်းပေါ့လေ။သူ့အတွင်းနဲ့သူပဲနော်။ကုသိုလ်အာယုန်နဲ့ပဲယူရထားအောင်တော့ခင်မုန်းတွေကတန်ခါရဲ့ဂုံကိုဆင်ခြင်ရင်ဆင်ခြင်နေမယ်ပုဂ္ဂိုလ်ပုဂ္ဂိုလ်အနေနဲ့ကြည့်မယ်ဆိုရင်လေကိုရှုလိုက်တဲ့ယဟန်တော်ရဲ့တိစ္ဆုတ်ပံမျက်မြင်ထင်ရှားတဲ့ဂုံတစ်ခုခုပေါ့လေအဲ့ဒီဂုံကိုဆင်ခြင်ရင်လည်းဆင်ခြင်နေမယ်ခင်ဇနီးတွေကအလူကံပုဂ္ဂိုလ်ယဟန်တော်သို့မဟုတ်ဥစဉ်သို့မဟုတ်ကိုရင်ဥစဉ်လေးကြာမှချမ်းသာပါစေငါလူလိုက်တဲ့ဆွမ်းလေးစိုက်ပြီးတော့ချမ်းသာပါစေအာဟာရမျှတပါစေနဲ့မေတ္တာစိတ်ပြီးဆင်ရင်ဆင်နေမယ်ခင်မတွေကသံဃာနှုတ်တိနဲ့ဇနီးတွေကမေတ္တာဘာဝနာနဲ့တူရဲ့လားမတူဘူးအပြင်းမှန်းကြည့်တော့မမြင်နိုင်ဘူးနော်မြတ်စွာဘုရားရှင်ကတော့အဲ့ဒီလိုကုသိုလ်ကောင်းမှုတွေပြုတဲ့အခါမှာလေအတူတူပြုတော့မှအတူပဲချင်းမတူတာတွေကိုသိတော်မူပါတယ်ကမ္မဝိပါကဉာဏ်တော်တဲ့အဲဆိုလိုက်ပေါ့ကံဤအကျိုးကို
အကျင
်းမဲ့အကုံအစင
်
သိမြင်တော်မူသောမြတ်စွာဘုရားဆိုလိုက်ကံဤအကျိုးကိုအကျင့်မဲ့အကုန်အစင်သိမြင်တော်မူသောမြတ်စွာဘုရားအနိကဓာတုနာနာဓာတုဉာဏ်ရေကမ္မဝိပါကဉာဏ်ရေဒါမြတ်စွာဘုရားရဲ့ဉာဏ်တော်အား၁၀ပါးတည်းကနှစ်ခုကိုကောက်နှုတ်ပြီးတော့တင်ပြတာပါမူလကိုပြန်သွားလိုက်တော့တမ္မာသံဘုဒ္ဓသိစရာအလုံးသိတော်မူသောမြတ်စွာဘုရားကံနဲ့ပတ်သက်တဲ့အကုန်စင်သိမြင်တော်မူတယ်ပေါ့မနေ့ကပြောခဲ့တဲ့ကညေရန်တရား၅ပါးစာရှိတဲ့ညေရန်တရား၅ပါးနဲ့လည်းပွားလိုက်ပေါ့သိစိတ်တဲ့ယုံနေဗံပညာသိကြလေ၅မျိုးကိုသိတော်မူသောမြတ်စွာဘုရားလောကီရောလောကုတ္တရာရောသိမြင်တော်မူသောမြတ်စွာဘုရားလက်တွေ့ဘဝနဲ့ပုံနည်းဆောင်ချက်ချက်ပွားလို့ရတယ်နော်သိကြအာလုံဆိုတဲ့သကလုံးလေးကအမှန်တန်ကျင့်ရတယ်ကိုညာမိတယ်လို့ချက်လိုက်ပေါ့လောကီနဲ့ပတ်သက်လို့လည်းသိကြအာလုံသိတော်မူသောမြတ်စွာဘုရားစီဝါရှာနိတွေဘာနိတွေလည်းကိုမသိဘူးလားသိပါတယ်သိတယ်ဒါစီဝါရှာနိတွေတလက်တန်းနဲ့စီဝါရှင်နဲ့ပတ်သက်လို့မြတ်စွာဘုရားဟောထားတဲ့တရားတွေခေါင်းထဲပေါ်လာတယ်ဒါပေမဲ့ပြောလို့မဖြစ်တော့တရားကရှိသွားလိမ့်မယ်နော်လောကီနဲ့ပတ်သက်လို့ရှိရင်လည်းတစ္ဆုတ်ပါမကိုခုနမင်းကပြောတဲ့တမ္မာရာတရား၄ပါးနဲ့ဥထာဏတမ္မာရာတို့အာရထတမ္မာရာတို့သမဇီဝိတတမ္မာရာတို့ကလျာဏမိတတမ္မာရာတို့တစ္ဆုတ်ပံအကြောင်းတရား၄ပါးကိုသိုံနဲ့မကဘူးဒီစီဝါယေသမဇီကုံနဲ့စီဝါဖြစ်တာမဖြစ်တာအတိတ်ကဘလို့ကုသိုလ်ကံဒီကြောင့်ဘလို့အကုသိုလ်ကံဒီကြောင့်ဆိုတာလေသိတော်မူတယ်ဝိနိစ္စတုတ်တံဆိုတာကြားဘူးတယ်မလားကုံနဲ့လေးမျိုးရှိတယ်တမျိုးကအရင်ရှုံးတဲ့ကုံနဲ့တမျိုးကမှန်းတဲ့လောက်မမြတ်တဲ့ဂုံပဲတမျိုးကမှန်းတဲ့လောက်ပဲမြတ်တဲ့ဂုံပဲတမျိုးကမှန်းတဲ့ချက်ပုံမြတ်တဲ့ဂုံပဲဂုံတွေလေးမျိုးလေအရှင်သာရိပုတ္တရာမထေရကြီးကတပည့်တွေဒကာဒကာမတွေတဲ့မှာဂုံတွေအဲ့ဒီလိုလေးမျိုးတွေ့ရတော့ဘာကြောင့်များကွာနေကြတာပါလဲအတိတ်ကဘယ်လိုကံနေကြောင့်များပါလဲစဉ်းစားမရတဲ့နဲ့မြတ်စွာဘုရားသွားမိတယ်လေမိတော့မြတ်စွာဘုရားရှင်ကဖြေတယ်ကံတွေကတော့အမျိုးမျိုးရှိမှာပေါ့တစ်ခုကိုဖြေကြတယ်ဘုရားကမှပုဂ္ဂိုလ်တယောက်ဟာတဲ့ယဟန်တော်ယဟန်သူတော်စဉ်ယတိသူတော်စဉ်တဘာဝကို ရှင်ဘုရားတပည့်တော်ကိုပစ္စည်းလေးပါးတကားဖြင့်အိမ်မှပြုတော်မူပါပစ္စည်းလေးပါးလိုအပ်လို့ရှိရင်မိန့်တော်မူပါလျှောက်ထားတယ်တဲ့လျှောက်ထားတော့ဟိုကယတိဟံသူတော်ဆင်းကလည်းလိုအပ်လာတဲ့အခါကျတော့တကားကြီးတကမာကြီးဘာလိုတယ်ဆိုပြီးတော့ပြောတယ်ပြောတဲ့အခါမှာတယောက်ကဟိုအကြောင်းပြဒီအကြောင်းပြမလှူဘူးတဲ့လျှောက်တော့ကတော့အာချောင်ပြီးလျှောက်ထားတာနော်ဒါပေမဲ့တကယ်လည်းအလူခံရောမလှူဘူးတဲ့အဲ့ဒီပုဂ္ဂိုလ်ကြိုးပေးတဲ့ခါကျတော့အရင်ရှုံးနေတယ်ပုဂ္ဂိုလ်တယောက်ကျတော့အလှူခံတဲ့ခါလှူတော့လှူတယ်ဒါပေမဲ့ဟိုကတပေါင်းလှူခံတယ်ဆိုတော့ရှင်ဖျားတပြည့်တော့ငွေကြီးသိပ်အဆင်မပြေသလို9000ပဲယူပါအောင်ဖျားနောက်အဆင်ပြေတော့9000လှူတာပေါ့ဖျားနဲ့ကိုကတပေါင်းတကယ်တက်နိုင်ရတဲ့အဲ့တပေါင်းမလှူခြင်းမနဲ့9000ပဲလှူတယ်အဲ့ဒီပုဂ္ဂိုလ်ကျတော့မှန်းသလောက်မမြတ်ဘူးတဲ့တပေါင်းမြတ်မယ်လို့မှန်းထားတဲ့ကွန်ပစီရောင်းတာမြတ်မယ်လို့မှန်းထားတဲ့ကွန်ပစီရောင်းတာ9000ပဲမြတ်တယ်ပေါ့ဒါဆိုတိပြီပေါ့မှန်းသလောက်မြတ်တဲ့ကုံတွေကြတော့ဟိုက1000လူခန့်နဲ့ဆိုရင်1000အတိကျလူတယ်အဲ့ဒီပုဂ္ဂိုလ်ကြတော့1000မြတ်ဖို့မှန်းထားတဲ့ပစ္စည်းရောင်း1000ပဲမြတ်တဲ့အတိကျပဲဟိုက1000အလူခန့်နဲ့အရှင်ဘုရား1000နဲ့တော့ဘယ်လောက်ပါမလဲပူပူတာတာလေးနဲ့1000ခွဲလောက်လူခန္ဓာမူပါဖျား2000လူခန္ဓာမူပါဖျားကြီးပြေဆုံးဆုံးလုံလုံလောက်လောက်ပူပူတာတာလေးရှူလိုက်တော့အကျိုးပြီးတော့လေမှန်းထားတာက1000ခွဲမြတ်မယ်လို့မှန်းထားတာတွင်တဲ့သွားတာနဲ့1000ခွဲမြတ်တယ်2000မြတ်တယ်သမ္မာသမ္ဗုဒ္ဓလောကီနဲ့ပတ်သက်လို့လေအချင်းချင်းမရှိသိမြင်တော်မူသောမြတ်စွာဘုရားပစ္စုပန်အကြောင်းအကျိုးတွေလည်းသိတော်မူတယ်အတိတ်ကအကြောင်းအကျိုးတွေကိုလည်းသိတော်မူတယ်အဲ့ဒီလိုတရားတော်တွေပေါ်လာတိုင်းတော့ပြောဆုံးနိုင်ပါမလားအဆုံးနိုင်မှုတော့အဲ့ဒါကိုသိထားတဲ့ဘုဒ္ဓတရားနဲ့ရှင်းလိုက်ပေါ့လောကုတ္တရာနဲ့ပတ်သက်လို့လည်းသိတော်မူသောမြတ်စွာဘုရားတန်မြာဝိသေယလွတ်မြောက်လွတ်မြောက်ကြောင်းလေးကိုလည်းပြည့်ညင်တော်မူသောမြတ်စွာဘုရားဘယ်လိုသိတယ်လဲဆိုတော့ကိုလုံးလုံးစေအနိနာမနာထားတဲ့တရားအနိနာမဖတ်ထားတဲ့စာအုပ်ထဲကအကြောင်းအရာတွေနဲ့စဉ်းစားကြည့်လိုက်ပေါ့ဥပမာဝံမိကတုတ်တန်လို့လူလောလောဆယ်ပူပူနီနီနာထားတယ်သို့မဟုတ်လောလောဆယ်နာထားတာမဟုတ်ဖြစ်မယ်ကိုအသေးသေးသိကြိုက်တယ်ဆိုရင်လေလောကုတ္တရာတရားတွေကိုသိတော်မူသောမြတ်စွာဘုရားအဲ့လိုလေးပွားလိုက်တဲ့နဲ့ဝါမိကတုတ်တန်တောင်မို့ဒုသမတုတ်တန်တွေကအเจ้าရလေးတွေဆင်ញင်လိုက်လို့မရဘူးလားဩခန္ဓာတောင်မို့ကြီးတူတွေ့လာအဝိဇ္ဇာဆိုတဲ့ဒကာမင်းတို့ကြီးလည်းလွန့်ပြရမယ်တဲ့နန္ဒီယာကဆိုတဲ့သာတိကြီးတွေလည်းလွန့်ပြလိုက်မယ်တဲ့ဆိုတော့ဩမှန်လိုက်တာမှန်လိုက်တာဒီအဝိဇ္ဇာတွေဒကာမင်းတို့နဲ့တူတာသိမ့်မှန်တာပေါ့မောဟမြတ်ဖုံးနေလို့မှတော့ဘာကုလို့မှဝင်လို့မရတော့ဘူးစသည်အချင်းပေါ့နော်နန္ဒီရာကဆိုတဲ့တဏှာလေးကလည်းတာတိကလေးနဲ့တွေ့တာသိမ့်မှန်တာပဲတာတိကလေးမိဘဘဝတည်းတော့ပူချစ်နေတာတဏှာရှင်းလို့ရှင်သိလုံသိကူပူလောင်ရတာပဲအော်သိတော်မူပါပြီတဲ့သတိရရှင်းပေါ့လောကီအကြောင်းလည်းသိတော်မူသောမြတ်စွာဘုရားလောကုတ္တရာအကြောင်းလည်းသိတော်မူသောမြတ်စွာဘုရားဓာတုခန္ဓာဥပမသုတ်တံတေတုံကြီးသုတ်တံလေးအသေးစွဲနှစ်သက်တဲ့ပုဂ္ဂိုလ်ကြတော့လေတာမြာလေးမှကြောင့်မြတ်စွာဘုရားဟောထားတာတေတုံလေးနဲ့ဥပမာပြီးထားဒီဘက်ကန်းလေးမကက်နဲ့ဟိုဘက်ကန်းလေးမကက်နဲ့ဝဲစုပ်လေးမခမ်းနဲ့သတိရရှင်းကိုရှစ်ချက်အစင်တိုင်းမမှတ်မိတော့မှတ်မိတဲ့လောက်ပေါ့ဂုံတော်ပွားနေရင်မှတ်မိတဲ့လောက်လေဒီဘက်ကမကက်နဲ့ဟိုဘက်ကမကက်နဲ့ဆိုတာကိုကတော်တော်ဖိုးတန်နေပြီနော်မျက်စိနာနာလျှာကိုစိတ်ဆိုတဲ့ဒီဘက်ကအတွင်းအာရဏ6ပါးအတွင်းယုံနဲ့နေမှာလေလောဘဒေါသကိလေသာတွေမငြိကစင်းနဲ့ဟိုဘက်ကသင်အတန်အနံ့ရတာအထီးတွေသဘောတရားအာယုံ6ပါးဗိညာဏ6ပါးမှာလေကိလေသာမငြိကစင်းနဲ့ဩကောင်းလိုက်တာကောင်းလိုက်တာသတိရရှင်ပေါ့နော်သမ္မာသမ္ဗုဒ္ဓသိကြအားလုံးသိတော်မူသောမြတ်စွာဘုရားပါလို့ကုန်နိုင်ပွဲရှိပါဦးမလားမရှိတော့ဘူးဒါကြောင့်ဆွေးလိုက်လေသမ္မာသမ္ဗုဒ္ဓလူနေကုန်ချုပ်လိုက်ကြစို့သမ္မာသမ္ဗုဒ္ဓသမ္မာသမ္ဗုဒ္ဓပြီးတော့ဝိဇ္ဇာသရဏသံပန်တော်ဝိဇ္ဇာသရအတိဉဏ်သရဏဆိုတာအကျဉ်းအတိဉဏ်ရောအကျဉ်းမှာပြည့်စုံတော်မူသောမြတ်စွာဘုရားလောကမှာအတိရောအကျဉ်းရောပြည့်စုံဖို့အရေးကြီးပါတယ်အတိဆိုတာမျက်လုံးနဲ့တူတယ်အကျဉ်းဆိုတာခြေထောက်နဲ့တူတယ်ခရီးတစ်ခုသွားတဲ့အခါမှာမျက်စိသာကောင်းပြီးတော့ခြေထောက်မကောင်းရင်လည်းခရီးမတွင်တော့ဘူးခြေထောက်သာကောင်းပြီးတော့မျက်စိမကောင်းရင်လည်းလမ်းလွဲသွားတတ်တယ်။လူရမရောက်တော့ဘယ်နဲ့လမ်းလွဲလမ်းမှဆိုက်မိသွားတတ်တယ်။ဒါကြောင့်မျက်စိလည်းကောင်းဖို့ ခြေထောက်လဲကောင်းဖို့လိုအပ်တယ်။နိဗ္ဗာန်တည်းရောပန်းနိုင်ကိုသွားတဲ့နေရာမှာလဲအဋ္ဌဉာဏ်ဝိဇ္ဇာဆိုတဲ့ဉာဏ်လုံးရောအကျင့်စရဏဆိုတဲ့ခြေထောက်ရောအာကောင်မောင်းတံဖြစ်ဖို့လိုအပ်ပါတယ်။မြတ်စွာဘုရားရှင်ကတော့အဋ္ဌဉာဏ်ရောအကျင့်မှပြည့်စုံတော်မူပါလေတဲ့။တခြားသောယဟနာရှင်များလည်းပဲအဋ္ဌရောခြင်းရောပြည့်စုံတာပါပဲ။ဒါပေမဲ့မြတ်စွာဘုရားရှင်ရဲ့အဋ္ဌဉာဏ်ဝိဇ္ဇာကတပည့်ညုတဉာဏ်တော်ဆိုတဲ့အကျိုးကျေးဇူးအထူးကိုဖြစ်စေနိုင်တယ်။မြတ်စွာဘုရားရှင်ရဲ့အကျင့်စရဏကမဟာကရုဏာတော်ဆိုတဲ့အကျိုးစီဝါအထူးကိုဖြစ်စေနိုင်တယ်။ဒါကြောင့်အခြားခြားသောယဟနာရှင်မြတ်များထက်မြတ်စွာဘုရားရှင်ရဲ့အဋ္ဌဉာဏ်ဝိဇ္ဇာအကျင့်စရဏကသာလွန်ပါလေ။ဒါကြောင့်မြတ်စွာဘုရားကဝိဇ္ဇာစရဏသံပါဏဂုဏ်တော်ကြီးနဲ့ရှိကြရပါတယ်။ဒါလေးပြောပြီးတော့ကိုယ့်ဘဝမှာလည်းအဋ္ဌရောအကျင့်ရောပြည့်စုံအောင်ကြိုးစားရမှာပေါ့။အဲ့ဒီလိုလေအကျဉ်းဉာဏ်လေးပွားပြီးတော့မှဝိဇ္ဇာ၃ပါးဝိဇ္ဇာ၈ပါးသရဏ35ပါးနဲ့ပြည့်စုံတော်မူသောမြတ်စွာဘုရားအဲ့ဒါကိုဝိဇ္ဇာ၃ပါး၈ပါးအသေးစိတ်တရားခွဲပြီးပွားလိုက်ပေါ့ဝိဇ္ဇာ၃ပါးဆိုရင်ပုဗ္ဗေနိဝါသနုတ္တိဉာဏ်ရှိရှိဘဝတုန်းကအကြောင်းအရာတွေကိုအကုန်စင်သိမြင်တော်မူသောဉာဏ်ကိုယ့်ရဲ့အတိတ်ဘဝအကြောင်းတွေလည်းအကုန်သိတယ်တတ္တဝါတွေရဲ့အတိတ်ဘဝအကြောင်းတွေကိုလည်းအကုန်သိတယ်ပုဗ္ဗေနိဝါသဉာဏ်နဲ့အလားတူတာကတော့ဘာဉာဏ်လို့ပုရုဇဉ်တွေမှာဆိုလို့ရှိရင်တော့ပုဗ္ဗေနိဝါဒအဘိညာဉ်တကူတွေမရဘူးဆိုရင်တော့ဟိုဇာတိတရဉာဏ်ဆိုတာမရှိဘူးလား
ရှိပါတယ်
အချို့တဘောဝနှစ်ဘောဝသုံးလင်းငါးဘောဝဖွင့်မိတာတွေရှိတယ်အများအားဖြင့်တော့တဘောဝပေါ့လေပြီးခဲ့တဲ့ဘောဝဖွင့်မိတယ်အရင်ဘောဝတေဂန်ဒီတို့ကယောဂဝေဒနာပြင်းထန်ခဲ့တဲ့ပုဂ္ဂိုလ်တွေဒဏ်ရအနာရီကကြီးမားခဲ့တဲ့ပုဂ္ဂိုလ်တွေကြတော့အတိတ်ဘောဝပြန်မမှတ်မိနိုင်တော့ဘူးပစ္စုပ္ပန်မွေးဖွားကန်ဒီမှာလည်းဒုက္ခဝေဒနာကိုပြင်းထန်ခံစားရတဲ့ပုဂ္ဂိုလ်ဟာလည်းအတိတ်ဘောဝပြန်မမှတ်မိတော့ဘူးအတိတ်ဘဝကယောဂဝိညာဉ်မပြင်းထန်ဘူးဒဏ်ရနာရီကမကြီးလို့ဒီဘဝမှာလူပြန်ဖြစ်တဲ့ဆိုရင်လည်းမိဝမ်းနဲ့မှနေတော့ကတော့သူအရင်ဘဝကိုပြန်မှတ်မိနေတယ်ဒါပေမဲ့မွေးတော့မယ်မွေးကနေပြီလဲဆိုရကမ္မသလေးကထုတ်လိုက်တော့ကျုံးပြန်မသွားဘူးလားငကုကသတိသားလေးကမျက်နှာကဘယ်ဘက်မှနေတာတော့အမေရဲ့ဝမ်းမဲအတင်းဘက်ကိုမျက်နှာမူနေတာထွက်လာတော့ကြတော့ခေါင်းနဲ့ထွက်တာလားခြေထောက်နဲ့ထွက်တာလားခေါင်းန
ဲ့ထွက်တ
ာမြန်ပါစကိုင်းလူမှာခေါင်းနဲ့ထွက်ခဲ့တာလားခြေထောက်နဲ့ထွက်ခဲ့တာလားအဲ့ခြေောင်းနဲ့ထွက်တဲ့လူလည်းမရှိဘူးလ
ား
ခြေဘွားလို့ခေါ်တာပေါ့လေခြေဘွားပုဂ္ဂိုလ်ကြတော့သူတို့လည်းနဲ့ထိုင်လိုက်လို့ရှိရင်အကျောပညာနားလည်းလည်းမလဲလဲဟိုကန်ဒီကန်နဲ့ကိုအကျောဒီပြန်ကောင်းသွားတယ်ဒါဥစဉ်တော့ကိုယ်တိုင်ကိုတွေ့ပဲပေါ့ဆယ်တန်းတော့ကလူယုံစာမွေးခြေဖို့ဆိုပြီးတော့စာမွေးခြေကန်ဒီမိသားတရားမိသားရှိရအပြိုင်အပြေးပြိုင်ဝင်တယ်လည်းပါတာဆိုတော့ဘလုံးကုန်းနဲ့သွားပြီးတော့လေ့ကျင့်ရတာကိုလေ့ကျင့်တော့စာမွေးခြေကန်ဒီကြမှာတိုင်းအဆင့်မကွေးမှသွားပြီးတော့ခြေခံနီးကြမှာခြေထောက်ထဲအပြေးလေးကျင်းနေခြေထောက်ထဲလေဝင်ပြီးတော့ခြေထောက်ကထောက်မရတော့ဘူးအဲ့ဒါတပတ်ခါလောက်ဆိုသွားဖြေရတော့မှာအဲ့ဒါခြေထောက်ထဲလေဝင်တော့ထောက်မရတော့ပြေးရင်ရှုံးတော့မှာပေါ့လူချင်းချင်းဘယ်လို့မှမရနိုင်တော့ဘူးစာဘလောက်အမှတ်ပြရရအားကစားမရလဲကြမှာပဲနိအဲ့ဒါနဲ့ခြေဝါအဖွားကြီးတယောက်ရှိတယ်ဆိုပြီးတော့တကယ်ချင်းတယောက်ကအတိပေးလို့သွားပြီးတော့နှိမ့်ခံလိုက်တယ်ခြေထောက်လေးဟိုကန်ဒီကန်ဟိုပုတ်ဒီပုတ်နေပါပဲအံ့ဩစရာကောင်းတယ်တခါလေခြေထောက်ထဲဝင်နေလေဒီပဲထွက်သွားတယ်မသိဘူးနော်အဲ့ဒါကြောက်သွားတာချက်ချင်းပဲကြောက်သွားပြီးတော့နောက်တရချာကြတော့ပြေးနိုင်သွားတာပေါ့အများအပြင်းကတော့ခြေောက်ကထွက်တာလားခေါင်းကထွက်တာလ
ား
ခေါင်းကထွက်တာနော်ငကိုယ်တုံးကခေါင်းကအမိဝမ်းမကူညနာတဲ့နေတယ်ဒါပေမဲ့မွေးကနေကြတော့ကမ္မစားတွေကထုတ်လိုက်တော့ကျွန်းတို့မှပုံပြမသွားဘူးလ
ား
အဲ့ဒီမှနေတိတ်ဘွားတွေအကုန်မေးကုန်တာတဲ့အမှန်ကတော့အရင်ဘဝကသေခံကြီးမှဒုက္ခဝိညာဉ်မပြင်းထန်ခဲ့ဘူးဆိုရင်အမိဝမ်းထဲမှာသိနေတာဒါပေမဲ့လေထုတ်လိုက်တာနဲ့အကုန်လုံးမေ့သွားတာနော်အတိတ်ဘဝတွေဘာတွေပြန်မမှတ်မိကြဘူးလားမှတ်မိကြလို့ရှိရင်တော့ယောဂမများအောင်နေပေါ့ပေကန်ဒီယောဂမများမှမှတ်မိမှာနော်ယောဂတွေများဝေဒနာတွေပြင်းထန်တော့နောက်ဘဝကျအတိတ်ပြန်မှတ်မိဖို့မလွယ်ဘူးဒါကတော့ကျင့်လို့ရတဲ့ဉာဏ်မျိုးမဟုတ်ဘူးကုသိုလ်ကံအထူးရတဲ့ဉာဏ်ဘယ်လိုကုသိုလ်ကံရလို့ပြီးကြတော့ပြောလို့မရဘူးပေါ့သူစနောငယ်ငယ်တုန်းကတော့သူစနောရဲ့အနီးကဆရာသမားကပြောဦးတယ်ကိုင်းဆန္ဒတိကကတော့ညံကောင်းတော့တိတ်ဝရီနောက်ဝကြရစင်းနဲ့တိတ်ဝရီပြန်မှတ်မိပါပါတဲ့သူကပြောတာပေါ့လေမှတ်မိဖို့မလိုပါဘူးဖျားအဲ့လောက်ကြီးနဲ့ညံမကောင်းမဟုတ်ဖျားနဲ့ပြောတော့လေ့ကျင့်ယူလို့ရပါတယ်တဲ့အရင်လေးတွေအရင်လာတွေအရင်နှစ်တွေကအကြောင်းအရာတွေကိုပြန်ပြန်စဉ်းစားပေါ့တဲ့အဲ့ဒါဆိုရင်အတိတ်ကိုပြန်ပြန်စဉ်းစားတဲ့တက်ကလေးကအားကောင်းနေတော့နောက်ဝကြရင်လည်းပြန်မှတ်မိနိုင်မယ်တဲ့အဲ့ဒါမနေ့ကဗာဟင်းစားခဲ့တယ်ဗာညာအဲ့လောက်ကြီးတော့စဉ်းစားပြန်မလို့ဘူးအရင်လေးတွေကဘာကုသိုလ်တွေပြုခဲ့တယ်အရင်လာအရင်နှစ်ကဘာကုသိုလ်တွေပြုခဲ့တယ်ပြန်ပြန်ပြီးတော့စဉ်းစားမယ်ဆိုရင်အတိတ်ကအကြောင်းအရာတွေကိုပြန်ပြန်သတိရမနေဘူးလား
သတိရနေပါဘူး
အဲ့ဒီအချိန်လေးနဲ့သွားမယ်ဆိုရင်တော့သ ေကနီးမှလည်းယောဂဝိညာဉ်တွေမကျင့်ထမ်းဘူးဆိုတော့နောင်ဘဝအတိတ်ပြန်မှတ်မိတဲ့ဇာတိတရဏ်ညာမရနိုင်ဘူးလား
ရနိုင
်ပါရနိုင်နေတေကနီးယောဂဝိညာဉ်မှာဖြစ်ဖို့တဲ့သီလကိုလည်းတစ်ဖက်ကလုံအောင်ထိန်းပေါ့နောက်ဘဝအမေကလေလုတ်မကြမ်းအောင်လည်းပဲသီလလုံအောင်ထိန်းပေါ့အဲ့တော့အတိတ်ကြောင့်ညာတွေကိုပြန်ပြန်စဉ်းစားတဲ့အလေးချင်းတစ်ခုတည်းရဲ့လို့တော့ပြောလို့မရဘူးတခြားကုသိုလ်ကောင်းမှုတွေလည်းပါရမှာပေါ့ဇာတိတရဉဏ်များဖြင့်တော့တဘောနှစ်ဘောလောက်ပဲမှတ်မိကြတာပါပဲဇာတိတရဉဏ်နဲ့ခက်ဆင်ဆင်တူတာကပုပ္ပိနိဝါသာနုတတိဉဏ်ဒါကတော့အသိဉဏ်ပေါ့သမထကမ္မထာနေအာထုတ်မှရမယ်ဉဏ်မြတ်စွာဘုရားဟာအတိတ်ဘဝတွေအကုန်လုံးပြန်မှတ်မိတယ်မှတ်မိရမှဘယ်လောက်ထိကြည်ကြမှတ်မိလဲဆိုရင်ဘယ်ဘဝတုန်းကအဖေနာမည်ကဘယ်သူအမေနာမည်ကဘယ်သူဘယ်မျိုးဘယ်ရက်ကွက်ကဘယ်လမ်းလေးမှာအိမ်နံပါတ်ဘယ်လောက်မှနေခဲ့တယ်အသားကအဲ့ဒီဘဝတုန်းကဖြူတယ်မဲတယ်စသည်အားဖြင့်အကုန်လုံးမှတ်မိတယ်အဖြစ်ပြက်တဲ့အကုန်လုံးကိုလည်းမှတ်မိပါတယ်ပုဗ္ဗေနိဝါသာနုတတိဉဏ်အတိတ်ဘဝကအကြောင်းအရာတွေကိုအကုန်လုံးသိမြင်တော်မူနိုင်သောဉာဏ်ဒါပုဗ္ဗေနိဝါသာနုတတိဉဏ်ရဲ့အတိတ်ဘဝလေးကိုသိမြင်ပြီးတော့မှမြတ်စွာဘုရားပြန်သွားပေါ့ပုဗ္ဗေနိဝါသာနုတတိဉဏ်အတိတ်ဘဝကအကြောင်းအရာတွေအတိတ်ဘဝခန္ဓာစဉ်ကိုရှောက်ပြီးတော့အတိတ်ဘဝနဲ့ပတ်သက်တဲ့အမည်တွေအနွယ်တွေအမျိုးတွေအကြောင်းအရာတွေအဖြစ်အပျက်တွေအကုန်လုံးကိုသိမြင်တော်မူနိုင်သောဉာဏ်နဲ့ပြည့်စုံတော်မူသောမြတ်စွာဘုရားပုဗ္ဗေနိဝါသာဉာဏ်နဲ့သာနုတတိဆိုတာရှင်းနေတာပေါ့လေပုဗ္ဗေနိဝါဒဉာဏ်နှင့်ပြည့်စုံတော်မူသောမြတ်စွာဘုရားပုဗ္ဗေနိဝါဒဉာဏ်နှင့်ပြည့်စုံတော်မူသောမြတ်စွာဘုရားဝိဇာသရဏတံပံသောအတိဉဏ်ရောအကျင့်မှာပြည့်စုံတော်မူသောမြတ်စွာဘုရားဆိုတာကိုချဲ့လိုက်တာနော်အတိဉဏ်ဆိုတာဘာအတိဉဏ်နေလဲဆိုတာချဲ့လိုက်တာပုဗ္ဗေနိဝါဒနုတတိဉဏ်အတူတူကျွမ်းတာပုဗ္ဗေနိဝါဒဉာဏ်အဲ့ဒီဉာဏ်လေးပြီးတော့နောက်ဉာဏ်တစ်ခုကပါတယ်တော့ဒိဗ္ဗစကုဉာဏ်ဒေဝစကုညံဆိုတာကဘာတဲ့တ
ော့နမျက်စီကဲတော့ဝိပါဒဆင်သိငယ်တော့အရာနဲ့မြင်တော့ညံ
ပါရကြည့်ချီတာလားအလုတ်ချီတာလားအဲ့ရအောင်ကြက်ထားနော်အလုတ်ရအောင်ကြက်ထားအလုတ်ရအောင်ကြက်ထားမှမိမိရဲ့ဗုဒ္ဓံတုတိဘာဝနာဟာအရှင်းမြင့်တဲ့ဗုဒ္ဓံတုတိဘာဝနာဖြစ်သွားမယ်အရှင်းမြင့်ရုံတသက်မကဘူးဘုရားကိုပူကြည်ရုံနဲ့မကဘူးကိုယ့်ရဲ့လက်တွေ့ဘဝထဲမှာလည်းပြဉ္ဉံကျိုးကိုအားထုတ်လို့ရပါတယ်နီးမိပြီးကျင့်လို့ရတယ်ခုနပုဗ္ဗေနိဝါဒဉာဏ်လို့ပြောလိုက်တာနဲ့သူနဲ့ဆင်းတဲ့ဇာတိတရဉာဏ်လေးကိုကသတိရသွားတယ်။ဇာတိတရဉာဏ်ဘာလို့များရတာပါလဲ။အတိတ်ဘဝကဝေဒနာနဲ့ဝေဒနာမပြင်းထန်လို့ဒီဘဝမွေးကဏ္ဍဝေဒနာမပြင်းထန်လို့ပြန်မှတ်မိတာ။ဒါဆိုရင်ငါတေကဏ္ဍအနာယောဂါတွေမများအောင်သီလလုံအောင်ထိန်းမှ၊ကျမ်းမာရေးဒီဆိုင်မှကိုဘောတဲ့သုံးကြအောင်လား။ဒါကြောင့်ကိုဘဝကိုပြုပြင်ပေးတာဂုဏ်တော်တွေပဲ။ဖျားကိုကြီးညင်ရုံတက်တက်မဟုတ်ဘူး။ဂုဏ်တော်ဆိုတာကိုဘဝရဲ့လမ်းညွန်ပဲ။ပုဗ္ဗေနိဝါဒဉာဏ်ပြီးတော့ဒိဗ္ဗစက္ခုဉာဏ်ဒိဗ္ဗဆိုတာနတ်၌ဖြစ်တော်လို့ဒိဗ္ဗရတာပေါ့စက္ခုကမျက်စိဆိုတာနတ်မျက်စိနတ်မျက်စိလို့ပဲနတ်တွေကသူတို့ရဲ့အတိတ်ကကုလကံအားကြောင့်ပေါ့လေတေဇသလိဒီတို့ဆိုတဲ့အဟုံးကွယ်တွေလည်းဘာမှမရှိတော့သူတို့ရဲ့မျက်စိကဟိုးအဝေးကြီးကိုလည်းမြင်နိုင်တယ်အမှန်တန်သိငယ်တဲ့သိမ်မွေ့တဲ့အရာလေးတွေကိုလည်းမြင်နိုင်တယ်အရာဝတ္ထုတစ်ခုခုနဲ့ခြားကွယ်ထားတဲ့အရာတွေကိုလည်းမြင်နိုင်တယ်ကျတော်မြတ်ကြီးရဲ့အတိပ္ပယ်ထဲမှာတော့မှတ်ရလွယ်အောင်ပြီးတော့ဝေးတဲ့အခင်းပေးတဲ့အခင်းဆိုတော့နှစ်ခုဝင်ပြထားတယ်။ဖုံးတဲ့အခင်းဆိုတော့တခုလည်းထည့်အောင်ပါနော်။ဖုံးကွယ်ထားတဲ့အခင်းနေပေါ့။အဲ့တော့ဒိဗ္ဗစကုဉာဏ်ဆိုတာဝေးသောအခင်းပေးသောအခင်းဖုံးသောအခင်းတို့ကိုသိမြင်တော်မူနိုင်သောဉာဏ်။ဟိုးဘလောက်ဝေးဝေးစัจ java လာအနန္တထိအောင်ဝေးပါစေပေါ့။ရိယောတာဝကရိဆိုတော့အလောက်ရှိမရဘူးပေါ့လေ။ဒီရတာဘကဆင်းရပြီမြဲဘူးဆိုတော့ခုနပုဗ္ဗေနိဝါဒဉာဏ်မှလည်းဒီအတိုင်းပါပဲပုဗ္ဗေနိဝါဒနုတိဉာဏ်ဆိုတာကသာသနာပယသိတိပုထုရှင်ပုဂ္ဂိုလ်တွေလည်းမရနိုင်ဘူးလားရနိုင်တယ်ဒါပေမဲ့သူတို့ရတယ်ဆိုတာကအလွန်ဆုံးအာနာဂုံမှာကဘာပေါင်း40သာသနာပဇန်ယယသိတိပုဗ္ဗေနိဝါဒဘိညာဉ်ရလို့အိတ်ဘဝပြန်မှတ်မိတယ်ဆိုရင်ကဘာပေါင်းဘယ်လောက်ထိပြန်မှတ်မိနိုင်တာလဲကဘာပေါင်း40ကဘာပေါင်း40ဆိုရင်ဘဝတွေကမနေပါဘူးနော်တကဘာတကဘာမှာကဘဝတွေကနေရမှာမဟုတ်တာ40ဆိုတာမှ40အသေးချာမဟုတ်ဘူးတစ်ခါတည်းရန်အတိတ်ဘဝသူတို့ရဲ့အတိတ်ဘဝပြန်ပြန်စဉ်းစားလို့အတိညတဘုံနန္တရားလုံးဝမရှိတဲ့ဘုံကိုသွားတွေ့လိုက်ပြီဆိုရင်ရှေ့ဆက်အာရုံပြုလို့မရတော့ဘူးစိတ်မှမရှိတာဘူးပုဗ္ဗေနိဝါဒဉာဏ်ကစိတ်ကနေအစဉ်ဆက်ဆက်ပြီးတော့သိရတာဆိုတော့စိတ်မရှိတဲ့ဘုံနဲ့ရောက်သွားရောသူ့ရဲ့ပုဗ္ဗေနိဝါဒဉာဏ်ကညံ့သွားလို့ရှေ့ခုံလို့မရတော့ဘူးမြတ်စွာဘုရားရှင်ရဲ့တတိယဘဂတိကျတော့မြတ်စွာဘုရားပေးထားတဲ့ဤအတိုင်းအဲ့ဒီလိုအတိညတဘုံနန္တရားမရှိတဲ့ဘုံကိုပြည့်ပြီဆိုတာနဲ့ကဘာ900လောက်ခုံကျော်ပြီးတော့အာယုံပြုလို့ရတယ်။ဒါမြတ်စွာဘုရားရဲ့သာသနာတော်နဲ့ကြုံမှရနိုင်တာ သမထရီသမထရီသာသနာ့ဘက်မှာလည်းရှိတာပဲဆိုပြီးတော့အထင်မသေးနဲ့နော်သာသနာ့ဘက်ဆံရတဲ့ပုဂ္ဂိုလ်တွေအလွန်ဆုံးကဘာပေါင်း၄၀ပဲပြန်ပြီးတော့အောင်းမိနိုင်တယ်။ဒါဖြစ်လို့လဲဆိုရင်ဝိပဿနာပညာမရှိလို့ဒါကြောင့်ပညာဟာသမထမှာတော့တော်တော်ရေးပါတယ်နော်ဝိပဿနာပညာလည်းမရှိလို့ပေါ့ခုနအသိဉာဏ်တဘုံလို့နာမရှိတဲ့ဘုံမျိုးတွေ့တဲ့အခါဘယ်လိုခုံကျော်ပြီးနောက်ပြန်ကြည့်ရမလဲဆိုတာလေပြီးဘယ်လိုခုံကျော်ပြီးနောက်ပြန်ကြည့်ရမလဲဆိုတာသိတဲ့ပညာလည်းမရှိလို့ပေါ့ယူယုပဂတိတဝကကြတော့ကဘာပေါင်းတရားကဘာပေါင်းတထောင်တရားနဲ့တထောင်ကြပါလေကဘာပေါင်းတရားတထောင်လောက်အရာထောင်လောက်ပြန်ပြီးတော့အောင်းမိနိုင်တယ်မဟာတဝကပုဂ္ဂိုလ်ကြီးကြတော့ဣတိယမဟာတဝကပုဂ္ဂိုလ်ကြီးကြတော့ကဘာတသိမ်းပြန်ပြီးတော့အောင်းမိနိုင်တယ်တက္ကတဝကပုဂ္ဂိုလ်ကြီးကြတော့တသိမ်းချင်းနဲ့ကဘာတသိမ်းပြန်ပြီးတော့အောင်းမိနိုင်တယ်သူတို့ဘာလို့ဖြစ်တဲ့ကာလပါပဲပစ္စေကဘုရားရှင်မြတ်ဒီထတော့နှစ်သိန်းချီနဲ့ကဘာတသိန်းဒီသိန်းချီတသိန်းချီတို့လို့ရှင်ဒီသိန်းချီကနှစ်လားဘကဘာလားဘဝလားနဲ့တွေးနေဦးမယ်နော်ခုနတသိန်းချီနဲ့ကဘာတသိန်းဆိုတာကဘာပေါင်းတသိန်းချီနဲ့အဆုံးတွေ့တသိန်းကိုပြောတာနှစ်သိန်းချီနဲ့ကဘာတသိန်းဆိုတာကဘာပေါင်းနှစ်သိန်းချီနဲ့တသိန်းကိုပြောတာကဘာပေါင်းဘယ်နှကဘာလို့ကိုရည်တက်လို့မရတဲ့အသိန်းချီကဘာတွေမြတ်စွာဘုရားရှင်ကြတော့လေးအသိန်းချီနဲ့ကဘာတသိန်းလို့ကိုမဟုတ်တော့ဘူးကဘာပေါင်းအသိန်းချီအနန္တအဆုံးအပိုင်းချမရှိအကန့်အသတ်မရှိပြန်ပြီးတော့အောင်းမိနိုင်ပါတယ်။မြတ်စွာဘုရားပါရမီရှိတဲ့၄သိချင်းနဲ့ကဘာတသိန်းဆိုတာလေကဘာကတသိန်းဘဝပေါင်းက၄သိချင်းဒီလိုထင်းနေဦးမယ်နော်။အဲ့ဒီလိုမဟုတ်ဘူး။ကဘာပေါင်း၄သိချင်းနဲ့တသိန်းပါရမီရှိတာကတော့ကဘာပေါင်း၄သိချင်းနဲ့တသိန်းဒါပေမဲ့ပြန်မှတ်မိတာကတော့ကဘာအသိချင်းပုဗ္ဗေနိဝါဒနုတ္တိဉာဏ်မှလည်းတခြားယဟနာရှင်မြတ်ဒီတခြားဘိညာယကုသိုလ်ရှင်ပုဂ္ဂိုလ်တွေ ਨੇ တည်သွေးခြင်းกว่าပါတယ်အဲ့ဒါလေးတွေ့ပြီးတော့မှပုဗ္ဗေနိဝါဒဉာဏ်အတိတ်ကိုပြန်ပြီးအောင်းမိနိုင်တဲ့ဉာဏ်တော်ကြီး ਨੇ ပြည့်စုံတော်မူသောမြတ်စွာဘုရားစသည်ဖြင့်ပွားလိုက်ရမယ်ပေါ့နော်မြတ်စွာဘုရားမြတ်စွာဘုရားဆိုရည်တော့မကြမကြထည့်လိုက်ပါနေမို့အကြောင်းအရာလေးစဉ်းစားပြီးတော့ဘဟုတုတအကြောင်းလေးစဉ်းစားနေတယ်လို့တသက်ပဲရှင်းနေလိမ့်မယ်ကိုယ့်ရဲ့မူရင်းကိုတော့မမေ့နဲ့နော်မူရင်းကဗုဒ္ဓနုတ္တိဘုရားကုံပွားနေတာဒေဝသကုညံဝေသောအစဉ်သေသောအစဉ်ဖုံးကွယ်သောအစဉ်တွေကိုသိမြင်တော်မူနေတဲ့ညံဘလောက်ဝေဝေအကုန်မြင်နိုင်တယ်ဘလောက်သေသေအကုန်မြင်နိုင်တယ်ဘာရင်စကြဝဠာတတိုင်းကြီးနဲ့ပဲခြားထားပါစေအကုန်မြင်နိုင်ပါတယ်တဲ့ပုတိအားနောက်ဝေသညံတခုကပါတဲ့တော့အာတဝခေယညံပုတိအားပုတိအားဆိုတာဒီတိုင်းသိပါတယ်နော်ပုဆိုတာပုဝေနိဝါဒညံဒီဆိုတာဒေဝသကုညံအာဆိုတာအာတဝခေယညံတချို့ကလည်းအပြည့်စုံတော့မပွားကြတော့ပရိသေတဓမ္မပုရိအားပုရိအားပုရိယာနဲ့စိတ်တည်းပြန်မရှိဘူးလားဒါကမှတ်ရလွန်လို့လားဟိုအတူကောက်စလုံးနဲ့မှတ်ထားတာနော်တကယ်ပွားတဲ့ခါကျတော့အပြည့်စုံပွားပါအတူကောက်ကြည့်ပွားတော့ကျိုးပြီးတော့လည်းအတူကောက်ဝင်ပြီးမှနော်အပြည့်စုံမပြီးဘဲနဲ့နမူနာအနည်းလေးနဲ့ကြည့်ပဲပြီးမယ်ထုံးမုံဝယ်စားသလိုဖြစ်နေမယ်နော်ထုံးမုံလေးဝယ်တော့စားခြင်းသာခြေလေးကမပြီးတော့အနည်းနဲ့ပဲကြည့်နိုင်ရဒါမဲ့တဆိုင်ဝင်တဆိုင်လွတ်လိုက်ဆိုင်တော့လည်းပိုက်ကြည့်တာပေါ့နော်အဲ့ဒါပုရိယာပုရိယာပုရိယာနဲ့ကြည့်တော့မနေမှာတချို့လည်းကြောင်းမြန်လာလိုက်တယ်အာတိပုအာတိပုအာတိပုတဲ့အဲ့ဒါပုဗ္ဗေနိဒါမှတ်မိအောင်လို့တော့တို့ထုံးထားရတာပေါ့ဦးဇင်းတို့ကျောင်းသားဘွားစာကြည့်တော့လည်းဒီလိုပဲလေသေုပ်ဒီဘာတွေဆိုလို့ချင်းအစာအစလုံးတွေကိုမှတ်ရတာလေခုနှစ်မျိုးရှိမျိုးတွေလည်းအများကြီးရှိတာပေါ့အာတဝခယဉဏ်ဆိုတာအာတဝဆိုတာကအာတဝတရားပေါ့ခယဆိုတာကုံတာအာသဝတရားတွေကိုကုံစီနိုင်တဲ့ဉာဏ်ဒါကတော့အရဟတမဉာဏ်ကိုပြောတာပါပဲအာသဝတရားတွေဆိုတာကဘာတွေတော့ကာမအာသဝဒီမှာကာမပိဋကကတော့တရားဘာဝပိဋကပဲခြေကြည့်ပေါ့အာသဝတရား၄ပါးကာ
မသဝဘာသဝဒိဋ္ဌသဝဝိဇ္ဇာသဝ
အာသဝဆိုတာယူစီကိုပြောတာကာမသဝဆိုတော့ကာမဂုဏ်အာယုန်တွေပေါ်မှာယူစီသွားတဲ့လောဘဘဝသဝဆိုတော့ဘဝတွေပေါ်မှာယူစီသွားတဲ့လောဘဒိဋ္ဌသဘောဆိုတာအယူဆအမှားတွေယူစီနေတာအဝိဇ္ဇသဘောဆိုတာကမောဟတွေယူစီနေတာမှန်ကတော့တရားကိုယ်ကလိုက်တော့လောဘရဲ့ဒိဋ္ဌိရဲ့မောဟရဲ့ပေါ့ကာမသဘောဆိုတော့ကာမဂုဏ်အာယုန်တွေအပေါ်မှာယူစီသွားတဲ့လောဘပေါ့ဘဝသဘောကြတော့ဘဝတွေအပေါ်မှာဒီဘဝကိုယ်အာယုန်ခံစားခြင်းနဲ့ဒီအာယုန်ခံစားခြင်းနဲ့ရေလို့မရှိဘူးဒါပေမဲ့နောက်ပွားကြတော့နတ်ဖြစ်ခြင်းနဲ့ဓမ္မဖြစ်ခြင်းနဲ့တချို့ကြတော့လူပဲပြန်ဖြစ်ခြင်းနဲ့လူတမ်းမှယောက်ျားဖြစ်ခြင်းနဲ့ယောက်ျားမှတောင်မှနောက်ပွားကြတော့ပိဋကတ်သုံးဆောင်နဲ့ယဟန်ဖြစ်ခြင်းနဲ့မရှိဘူးလား ကာမတဝဆိုတာကလူကျင်တဲ့လောဘဘဝတဝဆိုတာကဖြစ်ချင်တဲ့လောဘလူကျင်တယ်နဲ့ဖြစ်ချင်တာနဲ့မတူဘူးနော်နောက်ဘဝကျမှပြိတ္တကသုံးပုံဆောင်တဲ့ယဟန်ယောက်ျားဖြစ်ချင်ပါလေလို့ထူတောင်းနေမှလားဒီဘဝကလေးကဆောင်ပါလားမသိကြတဲ့နောက်ဘဝတောင်းတနေလို့ပြေးကြပါမလားမသိကြဘူးဒီဘဝတော့လူသမီးဖြစ်နေလို့ယဟန်လည်းမကြည့်နိုင်သေးဘူးယဟန်မကြည့်ဘဲတိလိုက်ခြင်းမတော်များဘူးလားဒီဘဝပိဋကတော့မဆောင်နိုင်သေးဘူးပေရေးဆက်တော့ကြက်လို့မရဘူးလားနောင်ဘဝမသေးတဲ့ဘဝကျတော့ပိဋကတော့ဆောင်မယ်ဆိုပြီးတော့တခါတည်းအဘောင်အရင်တန်းတန်းနဲ့ပြောပြီးတော့ဒီဘဝကျတော့ပေရေးဆက်တော့ရလာဆိုတော့နောင်ဘဝဆိုတာအသာထားမှာပိဋကတော့သုံးဖို့အာဂုံဆောင်ခြင်းနဲ့စိတ်ဓာတ်တကယ်ရှိရင်ဒီဘဝကိုပေရေးဆက်တော့ချက်လိုက်ပါလားပထမပိဋကနေရတာကြီးချက်ထက်လိုက်ပါလားဒါတို့ခန္ဓာဘဝမှာသုံးနိုင်ပြီလေကျက်ထက်လိုက်ပါလားနော်အဲ့တော့ကျက်ကြရည်လည်းများနေပါမယ်အ ਨੇ ဆုံးပြည့်ကြီးဆက်တက်လာတော့များတယ်မို့လားများတယ်ပါလားများတယ်နေပထမပိစုနေပိစုဒေတာရောပိစုနေဒေတာရောများတယ်မို့လားတချို့တော့ပိစုဒေတာကိုမရတာနော်ခေတုပိစုရောအာရမဏပိစု24ခုကိုမရတာခုဒီပိတာကတော့ရပါတယ်နော်ဘဝတဝဒိဋ္ဌာတဝအယူမားတွေကိုယ်စိတ်ထဲနေတွင်တွင်ယူစည်းနေတာပေါ့အဝိဇ္ဇာတဝဆိုတော့မောဟတွေတွင်တွင်ယူစည်းနေတာအဲ့ဒီအာတဝတရားတွေဒါကလောဘဒိဋ္ဌိမောဟလို့သုံးမျိုးခေါင်းတက်ပြီးပြောမယ်ကိလေသာတွေအကုန်လုံးပါပဲနော်ဒါကြောင့်ကိလေသာအာတဝကိလေသာအာတဝနဲ့တွဲပြောကြတာကိလေသာအာတဝတရားတွေကိုကုန်ခန်းစေနိုင်တာကအရဟတမဉ္ဇဉ်ပါပဲအဲ့ဒါကပုတိအားဝိဇ္ဇာ၃ပါးပေါ့ဝိဇ္ဇာ၃ပါးဝိဇ္ဇာ၈ပါးဆိုတဲ့မှာ၃ပါးပြီးသွားပြီနောက်၈ပါးတော့ကျတော့နောက်ထပ်၅ပါးထပ်ဖြည့်ရမယ်၈ပါးကတမျိုးတည်းကြရလို့မရှိဘူးနော်ဒီ၃ပါးနဲ့မှမှနောက်ထပ်၅ပါးထပ်ဖြည့်ဖြည့်လိုက်တော့ပါတယ်တော
့ဝိပဿနာဉာဏ်
ဝိပဿနာဉာဏ်ယုတ်တရားဉာဏ်တရားတွေအဲ့ဒီယုတ်တရားဉာဏ်တရားရဲ့အကြောင်းတရားအကျိုးတရားတွေအကြောင်းတရားအကျိုးတရားနဲ့တကွာအဲ့ဒီယုတ်ဉာဏ်တွေရဲ့အဖြစ်အပျက်တွေမမြဲတဲ့အနိစ္စသဘောတွေမကောင်းတဲ့ဒုက္ခသဘောတွေမပိုင်တဲ့အနတ္တသဘောတွေယုတ်ဉာဏ်တွေရဲ့အနိစ္စဒုက္ခအနတ္တသဘောတွေကိုသိတဲ့ဉာဏ်ကိုဝိပဿနာဉာဏ်မြတ်စွာဘုရားရှင်မှာအဲ့ဒီဝိပဿနာဉာဏ်ဆိုတဲ့ဝိဇ္ဇာဉာဏ်လေရှိတော်မူပါတယ်အရဟတမဉာဏ်ကိုမရခင်မှာလည်းပဲဝိပဿနာဉာဏ်တွေပွားများလို့မဉာဏ်ရခဲ့တာပါအရဟတမဉာဏ်ရကြလို့ယဟနာဖြစ်သွားပြီငါတော့ယဟနာဖြစ်ပြီယဟန်ကိစ္စပြီးပြီအေးဆေးပဲဘာမှလုံးနေကြမလို့တော့ဘူးဝိပဿနာအားဖြစ်ဝင်နေရလားမနေဘူးဖလားတမပါတိပါတိဝင်စားတော့မယ်ဆိုလို့ရှိရင်လေဝိပဿနာအားထုတ်လိုက်ရသေးတာနော်ဝိပဿနာအားထုတ်ဝိပဿနာဉာဏ်ကြီးဖြစ်ပြီးပြီဆိုမှခဏဖို့စိတ်တွေဝင်ပြီးတော့ဖလားတမပါဝင်စားရတာဖယားမဖြစ်ခင်လေဝိပဿနာအားထုတ်တယ်ဝိပဿနာဉာဏ်ကြီးဖြစ်တယ်ဖယားဖြစ်ပြီးတဲ့နောက်မှလေဝိပဿနာအားထုတ်တယ်ဝိပဿနာဉာဏ်ကြီးဖြစ်ပါတယ်ဖျားလို့ပုဂ္ဂိုလ်တောင်မှဖျားရှိပြီတဲ့တောင်ဝိပဿနာအားထုတ်တယ်ဆိုတော့9ရက်10ရက်ထွက်လာတလတစ်နှစ်လောက်အားထုတ်ပြီးတော့ငါတော့အပေပိတ်ပါပြီအားထုတ်ချင်မလို့တော့ဆိုတော့ပြစ်ထားဖို့သင့်မှာမလားသင
့်ပါပါ
ဗျာပြစ်ထားခြင်းနဲ့ဆုပ်ခဲကူကတကယ်တရားမရသေးလို့နော်တကယ်တရားရပြီတဲ့ပုဂ္ဂိုလ်ကပြစ်ထားခြင်းစိတ်ကိုမရှိဘူးမျက်မျက်လုံးလုံးနဲ့ကိုဖက်တွယ်ထားတာတဏှာနဲ့ဖက်တွယ်တာပြောတာမဟုတ်ဘူးတရားလေးနဲ့ဖက်တွယ်ထားတာပညာလေးနဲ့ဖက်တွယ်ထားတာသုံးပါးဝိဇ္ဇာပုတိအာနဲ့ဝိဇ္ဇာ၈ရက်ဝိပတ်စေတောဝိပတ်ဆိုတာဝိပဿနာဉာဏ်စေတောသေတောပရိယဉာဏ်သေတောပရိယဉာဏ်ဆိုတာဗါရဲလေသူတစ်ပါးရဲ့စိတ်ကိုသိမြင်နိုင်သောဉာဏ်ဘယ်သူစိတ်မဆိုမြတ်စွာဘုရားသိနိုင်ပါလေသေတောပရိယဉာဏ်ပြီးတော့မနောမယိတိဉာဏ်မနောမယိတိဉာဏ်ဆိုတာဗါရဲလေမနောမယဆိုမနောဆိုတာစိတ်ပေါ့လေမနေမယဆိုတာပြီးပြီးရအဋ္ဌိဆိုတာကတကူပေါ့ကိုယ့်ရဲ့စိတ်ကလေးနဲ့ကိုယ့်ရဲ့ခန္ဓာကိုယ်ထဲမှာအလားတူကိုယ်တစ်မျိုးဖန်ဆင်းနိုင်နေညာကိုလိုကိုယ်ရဲ့အများကြီးဖန်ဆင်းတာမျိုးတို့ခန္ဓာကိုယ်ရဲ့ပြင်ပမှာတခြားခန္ဓာကိုယ်တစ်ခုဖန်ဆင်းတာမျိုးတို့ဆိုလိုတာမဟုတ်ဘူးနော်ကိုယ့်ရဲ့ဒီခန္ဓာကိုယ်ကငကိုယ်တိုင်းကငကိုယ်တိုင်းပဲအဲ့ဒီခန္ဓာကိုယ်ရဲ့အတွင်းထဲမှာပဲအလားတူခန္ဓာကိုယ်ရုပ်ဘွားလေးကိုယ်ဘွားလေးတစ်ခုသေးသေးလေးထပ်ပြီးတော့ဖန်ဆင်းနိုင်နေညာမနောမယိတိဆိုမိမိစိတ်ဖြင့်မိမိရဲ့ခန္ဓာကိုယ်ထဲမှာအလားတူရုပ်တမျိုးဖန်ဆင်းနိုင်တဲ့ဉာဏ်ဝိပဿစေတောမနောမယိဒီနှစ်အိတ်ဆိုတော့ဒီကဒေဝသောတာဉာဏ်ဒေဝသကုကနတ်မျက်စိဒေဝသောတာကြတော့နတ်နာပေါ့နတ်တည်းရဲ့နားလိုပဲဝေသောအတန်သီသောအတန်ဖုံသောအတန်တို့ကိုပြည့်မြတော်မူနိုင်သောဉာဏ်ဘလောက်ဝေဝေမြတ်စွာဘုရားကြားတော်မူတယ်ဘလောက်အတန်လေးသီသီဘလောက်ပဲအတန်တူတူကြားတော်မူတယ်ဘလောက်ပဲခြားခွေထားခြားခွေထားကြရတော်မူတယ်တခြားဆက်ကြဝလာကလူတွေစကားပြောနေတဲ့အတန်လဲမြတ်စွာဘုရားလှမ်းပြတာအာရုံပြုမယ်ဆိုရင်ကြရတော်မူနိုင်တာပဲเนาะ သုံးပါးဝိဇ္ဇာပုရိအာနှင့်ဝိဇ္ဇာရှိရဝိပ္ပစီတော်မနောမယိဒီနှင့်အိအိဆိုတာကအ
ဋ္ဌိဝိဒဉာဏ်ပါ
အဋ္ဌိဝိဒဉာဏ်အဋ္ဌိဝိဒဉာဏ်ကြတော့ယေရှုမိုးပြန်စားတဲ့တကူမျိုးဖန်ဆင်းနိုင်တဲ့ဉာဏ်ယေရှုသားတို့မိုးပြန်တာတို့အကြီးကိုအသေးပြန်လို့တာတို့အသေးကိုအကြီးပြန်အောင်လုပ်တာတို့အဝေးကိုအနီးပြန်အောင်လုပ်တာတို့အနီးကိုအဝေးပြန်အောင်လုပ်တာတို့ရေပေါ်မှာလမ်းလျှောက်တာတို့ဓာရီနေတွေကိုလက်နဲ့ကင်တာတို့စသည်အချင်းပေါ့လေအများသိကြတဲ့တကူမျိုးကိုဖန်ဆင်းနိုင်တဲ့ဉာဏ်ရှင်းပါပြည့်ရောမလားအဲ့ဆံမလေးဆိုလိုက်သုံးပါးဝိဇ္ဇာ
သုံးပါးဝိဇ္ဇာကုတိအာနိဝိဇ္ဇာရှိယဝိပဿစီတောမနောမယေဒီနေ့အဖဲသိရေတွေ့လေ
ဝိဇ္ဇာ၃ပါးဝိဇ္ဇာ၈ပါးသရဏ၁၅ပါးနှင့်ပြည့်စုံတော်မူသောမြတ်စွာဘုရားသရဏ၁၅ပါးကြတော့ဖတ်မှုလေးဆက်လိုက်တထာတတိ
သတ္တာတတိဝိရိ
ဥတ္တပဒုတိယအကျပါဝရိယ
ဟစ်ဟော့ဗလာမသိဘူးနော်လာတရားဆောင်ဘုတ်ကိုဟစ်ဟော့ဆိုနည်းနဲ့ဆိုနေကြတာပေါ့တတတတိခိရိဩတ္တဩတ္တကတူဆိုရခဲ့နေတယ်ဩတ္တပဝဆောင်ဘုတ်မှာဆိုထားတာခိရိဩတ္တဝိရိယနှင့်သုတပညာခုနှစ်ဖြာတတ္တမဟာဟုညာတတ္တမဆိုတာသူတော်ကောင်းတရားခုနှစ်ပါးပြောတာနော်တတ္တမဆိုတာသူတော်ကောင်းတရားတတ္တသရတရားလူတိုင်းသိပါလေဒါတွေကရှင်းရမလို့တော့ဘူးနော်ယတနာသုံးပါးကံကံရဲ့အကျိုးရှိဝနောက်ဝယုံကြည်တာတတတတိတတိဆိုတာကုသိုလ်အာယုန်တွေကိုအမြဲမပြတ်မှတ်ရနေတာခိရိဆိုတာမကောင်းမှုပြုအမှာဖြစ်တာဩတ္တပဆိုတာမကောင်းမှုပြုအမှာကြောက်တာခိရိဩတ္တဝိရိယဆိုတာကုသိုလ်ကိစ္စတွေမှာကြိုးစားအားထုတ်တာတုဒ္ဒဆိုတာအကြံအမြင်မဟုတ်တုဒ္ဒပြည့်စုံတာပညာဆိုတာအကောင်းဆုံးအကြောင်းစုကိုခွဲခြားပြီးတော့ပြီးတာအဲ့ဒီခုနှစ်ပါးကိုဘာလို့ခေါ်လဲ
တတ္တမလို့ခေါ်
တယ်။တတ္တမမြန်မာလို့ဆိုရင်သူတော်ကောင်းတရားခုနှစ်ပါး။အဲ့ဒီသူတော်ကောင်းတရားခုနှစ်ပါးထဲမှာဘာထပ်ရှိရမှာလဲတော့ထိုတတ္တမထိုတတ္တမခုနှစ်ပါး၌သံလေး
တိတ်သာ
အဲ့ဒီခုနှစ်ပါးထဲမှာဘောဘောဆိုတာဘောဇနီမတ္တိညုတာအသာတော့မှအတိုင်းရှိပြီတာခံယူတဲ့နေရာမှာလည်းအတိုင်းရှိပြီတယ်သတ္တောက်သုံးဆောင်တဲ့နေရာမှာလေအတိုင်းရှိပြီတဲ့ခံရတဲ့နေရာမှာအတိုင်းရှိပြီတဲ့ဆိုတာကလူတဲ့ပုဂ္ဂိုလ်ကများများရှိနိုင်တယ်ဒါပေမဲ့လို့စေတနာကနည်းနည်းပဲရှိတဲ့ဆိုရင်နည်းနည်းပဲခံယူတယ်စေတနာကများများရှိတဲ့နည်းနည်းပဲတတ်နိုင်တဲ့ဆိုရင်နည်းနည်းပဲခံယူတယ်စေတနာလည်းအများကြီးရှိတယ်အများကြီးလည်းတတ်နိုင်တဲ့ဆိုရင်ကိုယ်လိုသလောက်ညှက်တတ်ရုံပဲချင့်ချင်ပြီးတော့ခံယူတယ်သတ္တောက်သုံးဆောင်တဲ့အခါကျတော့လေလင်းငါလို့လျှော့ပြီးတော့သာသာသုံးဆောင်နေပစ္စကနာဆင်ញင်ပြီးတော့သာသာသုံးဆောင်နေအဲ့ဒါကိုဘောဇနီမတ္တညုတာသာသာ၌တန်းရှိပြီးခြင်းဇာဆိုတာက
ဇာကရိယာလူယောက
ဇာကရိယာလူယောကဇာကရိယာညောဇာကရိယာဆိုတာနုနုကြကြပေါ့လူယောကဆိုတာအာထုတာနုနုကြကြအာထုတာဝရိယရှိတာပါပဲနုကြတဲ့ဆလို့မအိပ်သေးနေတာကိုပြောတာမဟုတ်ဘူးနော်ဇာကရိယာလူယောကရဲ့မြတ်စွာဘုရားတမန်တော်ရဲ့စံချိန်အတိတ်ပဲကတော့ဒီနေ့မှနိုင်24နိုင်ရှိတယ်။နိုင်20အလုတ်လုပ်ပြီးတော့4နိုင်ပဲအနာယူကျင်းဆက်တယ်။အဲ့ဒါကိုဇာကရိယာနေယောကလို့ပြောတာနော်။ဒါပေမဲ့အဲ့ဒီတိုင်းကြီးကိုချွတ်ချွတ်ယူရမှလို့တော့မဆူလို့ဘူး။ကိုယ့်ရဲ့ခန္ဓာကိုယ်အင်အားပမာဏ၊ဈာန်မကြီးပမာဏနောက်အလုတ်ကိုလည်းကြည့်ရမှာပေါ့။ခုန24ဆိုတာကဝိပဿနာအလုတ်တစ်ခုတည်းကိုပဲစောင့်ချပြီးအားထုတ်နေတဲ့ပုဂ္ဂိုလ်တွေဒီနေ့လုံရောဉာဏ်ရောသံဃောင်ဉာဏ်ရောဉာဏ်နဲ့ထိုင်နဲ့ဒီနဲ့အရက်နဲ့ဒီကမ္မထာနေနဲ့တဏှိလုံးသွားရမယ်။တဏှိလဲဝိပဿနာလို့ကိုရှင်းအောင်ဆက်ဆံအောင်အားထုတ်နေတဲ့ပုဂ္ဂိုလ်ကြတော့၄နာရီအိတ်ချင်းဆိုတာများတောင်းများပြီ။ဘာလို့လဲဆိုတော့ဝိပဿနာလို့အားထုတ်နေတဲ့ပုဂ္ဂိုလ်ကြတော့ကိလေသာအပူတွေငြိမ့်နေတယ်လေ။အိတ်တယ်အိတ်တယ်ဆိုတာကလည်းအပူတွေများလို့သိခံရတဲ့သဘောပဲ။အင်းရင်ကပူနေတော့ကာရက်မပြရဘူးလား။ရက်ပြရ
ဘူး။
တောက်ချောက်ကြီးမောင်းနေတော့ဆက်နာမယ်လေ။ပျက်စီးမယ်လေ။ဒီတော့အင်ဂျင်လေးခဏလောက်အပူငင်းအောင်နားပေးရတယ်အင်ဂျင်အေးခံရတယ်အဲ့လိုပဲတနေ့လုံးကြည့်နေတာဒီလောဘဖြစ်လိုက်ဒေါသဖြစ်လိုက်မောဟဖြစ်လိုက်မာနဖြစ်လိုက်အဲ့ဒါမစရိယဖြစ်လိုက်နေဆိုတော့စိတ်ကပူလောင်နေတယ်ကိုယ်နေကြည့်မယ်ဆိုရင်လေကိုယ်ကိစ္စကြမ်းကြမ်းဆက်ရဒီကိစ္စကြမ်းကြမ်းနေဆိုတော့ကိစ္စတွေကလည်းပူလောင်နေတာအဲ့ဒါလေးကိုအေးခံတဲ့သဘောနဲ့စိတ်ကိုလည်းကိလေသာအေးခံရုပ်ကိုလည်းအေးခံတဲ့သဘောနဲ့အိပ်ပေးရတာတရားအထုံးတွေပို့ဖို့ကြတော့ကိလေသာတွေကိလေသာအပူတွေငြိမ့်နေတော့ကိုယ်ရောစိတ်ရောအေးချမ်းနေတာ ကာယပတ္တိစိတ်တပတ္တိကိုယ်လည်းညင်အေးစိတ်လည်းညင်အေးညင်နေတော့အေးခံမှုချိန်လိုသေးလားအေးခံရေကရုံဖြစ်ပါလိမ့်မယ်လေအေးပြီးသားဥစ္စာဒါကြောင့်ဇာကရိယလူရောကနုံနုံကြကြအာထုတ်တယ်လူရင်းကတော့ဟိုတနေ့ကလည်းပြောသလိုပေါ့လေဝရိယဆိုတာအလုဖြစ်မှဝရိယလို့ခေါ်တာဆိုတော့ကိုယ်ကျမ်းမာရေးအတိုင်းတရားနားတဲ့ချိန်နားအိတ်တဲ့ချိန်အိတ်အလုလုတဲ့ချိန်မှာအလုရဲ့အကြီးတွေပြေပါပေါ်ထွက်လာအောင်အယုံစူးစမ်းမှုအပြင်းနဲ့လုံးဒါဆိုရင်ဇာကရိယနိရောဂပေါ့ဘောဇာပီပီဆိုတာကသီလာကိုမှုနှုတ်မှုတွေကိုလွန်ကျူးမှုနှုတ်လွန်ကျူးမှုတွေစောင့်ထိန်တာပေါ့အိဆိုတာကဣန္ဒရိယသံဝရမျက်စိနာနာလျှာကိုစိတ်လို့ခေါ်တဲ့ဣန္ဒိ၆ပါးနဲ့ပတ်သက်ပြီးတော့ဒေါဝဒေါသအဆက်ရှိတဲ့ကိရိတာတွေမဖြစ်အောင်စောင့်စည်းတာဒါကိုဣန္ဒရိယသံဝရလို့ခေါ်တယ်ပြေမဘောဇာတိအိဇန်လေးခြင်းသာဇန်လေးခြင်းဆိုတာပထမဇန်ဒုတိယဇန်တတိယဇန်စတုထဇန်ရူပဝဆရဇန်ပေါ့နော်အရူပဇန်၄မျိုးမဟုတ်ဘူးရူပဝဆရဇန်ကိုပဲသိညူနည်းနဲ့ဆိုတာစတုကနီးလို့ခေါ်တာပေါ့လေရူပဝဆရဇန်ကလည်းတကယ်တော့၅ပါးရှိတာဒါပေမဲ့စတုကနီးနဲ့ကြည့်လိုက်တော့၄ပါးအဲ့ဒီဇန်၄ပါးနဲ့ပိုင်းတော့သန္နာတရားဘယ်နှပါးဖြစ်ပါတော့သန္နာပါးပြန်ဆိုလိုက်အဲ့ဒီဆံမှုလေးတစ်ခါ
သတ္တသတိသီရိဥဒ္ဒဝိရိယသိသုခပညာသုနှပြသတ္တမဟုပြသုသတ္တမသုနှပြဖြင့်ဘောဓာတိအံဇန်လေးခာဤသင်္ဃမသာသရဏ
အဲ့ဒီလိုဝိသအပိညာကိုရောသရဏအကျင့်ကိုရောအသေးစိတ်ချဲ့ပြီးတော့အာရုံပြုလိုက်တော့ကိုဘလို့ကြည့်ရမလဲကိုဘလို့နေရမလဲဆိုတာလေသိမသွားဘူးလား
သိသွားပါဗျာ
ဘလို့နေမှာလို့ကို
အသိနဲ့ကျင့်နဲ့တွဲနေ
အသိဉာဏ်နဲ့ပြည့်စုံအောင်နေအကျင့်နဲ့လည်းပြည့်စုံအောင်နေဒါအကြံဉာဏ်ပြုလိုက်တာပေါ့နော်အသိဉာဏ်ဆိုတာကပဲခင့်မြအောင်တဲ့တော့သဘောတရားပေါ့သရဏကပဲခင့်မြအောင်ပြုလိုက်တော့လက်တွေ့ပေါ့သဘောတရားရောလက်တွေ့ရောတစ်ခုလုံးပြည့်စုံရမှာပေါ့သဘောတရားသာရှိပြီးတော့လက်တွေ့မရှိရင်လည်းအမှအတုံးမကြဘူးလက်တွေတားရှိပြီးတော့သဘောတရားမရှိရင်လေတလွဲနေဖြစ်နေတာပဲသဘောတရားပါမှလဲလက်တွေကတိကြတယ်လက်တွေပါမှလဲသဘောတရားကလေးနဲ့တည်းသဘောတရားရောလက်တွေရောအတိရောအကျင့်ရောနှစ်ခုလုံးပြည့်စုံမှုလိုအပ်တယ်နော်ဒါကအကျဉ်းလေးလေးနေရာတိုင်းသုံးလောက်အောင်ဆင်ရင်ပေါ့စိတ်လက်တော့တာမကောင်းဘူးဆိုတာသိတယ်ဆိုတော့သဘောတရားတော့မရှိဘူးလားရ
ှိပါတယ
်မရှောင်ဘူးဆိုတော့လက်တွေမပါဘူးအဲ့ဒီလိုအခြေခံကစပြီးတော့မြတ်စွာဘုရားရဲ့ဂုဏ်တော်ကိုအသုံးချရမှာနော်အသုံးချရတဲ့ဆိုတာအုံခံပြီးရတာပြောတာမဟုတ်ဘူးကိုကျင့်ရမှာဒါကျင့်ဝိဒ္ဓရှင်းပါရောကျင့်လို့မရဘူးလားကျင
့်လို့ရပါတ
ယ်ဘုဝေနိဝါဒနုတ္တိမြန်ကိုကသမထတွေကိုအာဃာမောင်းတဲ့အာမထုတ်နိုင်ဘူးဆိုတော့တကယ်ပုဝေနိဝါဒအဘိညာဉ်ရဖို့မလွယ်ဘူးပေါ့စွန့်နိုင်ရင်တော့အာထုတ်ပေါ့လေမစွန့်နိုင်ဘူးဆိုရင်လည်းကိုနဲ့တန်ရင်ဘယ်လိုအဓိပ္ပာယ်ပေါ်မှာတော့ပုဗ္ဗေနိဝါဒညာဆိုတာအတိတ်ကအကြောင်းညာတွေသိတယ်ဉာဏ်ပဲလေဒီတော့ကိုယ့်ရဲ့အတိတ်ကအကြောင်းညာတွေရောမင်းပြင်မာလားတရိယာရမာလားကိုယ့်ရဲ့အတိတ်ကအကြောင်းညာတွေကိုကုသိုလ်ဖြစ်မဲ့ပုံစံလေးနဲ့တရိယာရမယ်အတိတ်ကကိုယ်ပေါ်မှာဘသူကကျေးဇူးရှိခဲ့တယ်လဲဆိုတော့မိမကျေးဇူးတည်တတ်တယ်တည်တတ်တယ်ဆိုတာအတိတ်ကိုတရိယာမှာပို့ပြီးတော့တည်တတ်တာတခါတည်းကျတော့ကိုယ်ကလူလမ်းမြောက်နေပြီဆိုတော့မိမကျွေးမွေးထောက်မှမရှိတော့ဘူးလေဒါမှမဟုတ်အတိတ်ကကိုယ်လူမမသိတဲ့ခင်တုန်းကကိုမဆောင်ရွက်နိုင်တဲ့ခင်တုန်းကပြုစုခဲ့တဲ့မိဘရဲ့ကျေးဇူးတရားတွေမရှိဘူးလား
ရှိပါတ
ယ်အတိတ်ကမိဘရဲ့ကျေးဇူးတရားတွေပြန်ပြီးတော့မကြအမှတ်ရအမှတ်ရလိုက်တိုင်းမိဘကျေးဇူးဆက်ခြင်းတဲ့စိတ်တွေပေါ်လာတကယ်လည်းလက်တွေ့ဆက်ကုသိုလ်တွေမတိုးပါဘူးလား
တိုးပါပါတ
ယ်အတိတ်ကကိုမှားခဲ့တာတွေလည်းရှိတယ်မိမပြည့်နဲ့အိုးမစင်းစားနဲ့မစင်းစားနဲ့မဟုတ်ဘူးဘာကြောင့်မှားခဲ့တာလဲအကြောင်းလေးပြန်ဆက်ဆိတ်ပြီးတော့နောင်ဒီလိုမှားမျိုးမကျွလို့မရအောင်ငါစောင့်ထိန်မယ်အမှားလေးပြန်တရိယာမှလည်းနောင်မကျွလို့ဖြစ်အောင်သတိထားဖြစ်တာနော်အမှားပြန်ပြီးတော့သိညင်နေဖို့မဟုတ်ဘူး။လောင်ရှောင်ခြင်းဖို့ဘဟုတုတ္တအပြီးတော့မှထုတ်ယူဖို့။ဩဘာအကြောင်းကြောင့်ဘာကျွလေးဖြစ်သွားတယ်။ဒီထဲကနေပဲပညာဆိုတာရတာနော်။အတိတ်ကကိုပြုခဲ့တဲ့ကုသိုလ်တွေရောပြန်မှတ်ရဖို့မလိုဘူးလား
။
ကုသိုလ်သာဝစီရင်လေးမှတ်လို့ပဲဖြစ်ဖြစ်မမှတ်တော့မှမပြုဘူးတဲ့ကုသိုလ်မရှိအောင်လုပ်ထားပြီးတော့အလားတူအဖြစ်အပျက်မျိုးတွေတွေ့တိုင်းတွေ့တိုင်းပြန်စဉ်းစားလို့ပဲဖြစ်ဖြစ်အတိတ်ကိုပြန်ပြီးတော့တတိယလိုက်စမ်းပါအတိတ်ကိုအတိတ်မှာပဲထားခဲ့ပါလို့မလုပ်နဲ့တော့နော်ပုဝေနိဝါဒဉာဏ်လေးအာရုံပြုပြီးတော့အတိတ်ကပြုခဲ့တဲ့ကုသိုလ်တွေဉာဏ်ဆန်းစားအတိတ်ကကိုဝေကျေးဇူးရှိခဲ့တဲ့ပုဂ္ဂိုလ်ရဲ့ကျေးဇူးတရားတွေဉာဏ်တတိယအတိတ်ကကိုမှားခဲ့တဲ့အမှားတွေဆိုရင်လည်းဘာကြောင့်မှားခဲ့တယ်ဆိုတာစဉ်းစားသုံးသပ်ပြီးတော့နောင်မမှားအောင်ဆင်ခြင်း ဒီဒိဗ္ဗသကုညာအဝေးကအကြောင်းညာတွေပြီးအောင်သိငဲ့တဲ့အဝေးကအကြောင်းညာပြီးအောင်ဆိုတော့ဟိုကမ္ဘာနိုင်ငံဒီဒီကဖြစ်နေတဲ့ဖြစ်ဖြစ်တွေကိုဘဟုသူဒ်သိထားဖို့မလိုဘူးလားမလ
ိုပါဘူ
းဗျာကမ္ဘာရွာကြီးဖြစ်နေတယ်ကမ္ဘာရွာကြီးဖြစ်နေတယ်ဆိုမဲ့မလိလာတဲ့ပုဂ္ဂိုလ်တွေကတော့ကမ္ဘာရွာကြီးမဟုတ်ပါဘူးနော်အဲ့တော့တရင်ချက်လက်တွေပြည်စုံအောင်စာပေတွေဖတ်လို့ရုပ်မြင်တိုင်းညာတရင်ချက်လက်တွေလိလာလို့အင်တာနက်တွေဖွင့်လို့စသည်အချင်းပေါ့အဝေးကအကြောင်းတွေသိအောင်လဲလိလာပေါ့အဝေးကြီးတွေလည်းမပြီးကိုယ်နိဂတ်ကအကြောင်းလဲလိလာအောင်ပေါ့နော်သိတဲ့အသိတွေကိုလည်းဘုရားညင်တဲ့ဆက်လေးကြည့်ပြီးတော့ဘယ်ကိစ္စမဆိုအသေးမွှားလေးကစားအလေးထားပြီးတော့ခယူဆိုင်ပါအသေးမွှားလေးလည်းပဲအလေးထားလိုက်ပေါ့နော်ဒါဒိဗ္ဗသကုညာတော်ကြီးကိုကျင့်သုံးနေတာနော်ဘယ်အကြောင်းရဆိုမြင်းခွာတန်လေးတစ်ချက်ကြောင့်စစ်ပွဲရှုံးနေတဲ့ဆိုတဲ့ဖြစ်ပျက်တယ်မရှိဘူးလားရှိတယ်အသေးမွှားလေးကိုအလေးမထားလို့ဈေးများသွားတာနော်အာတဝေခယညာကိလေသာအတော်တရားတွေကောင်းခန်းစင်းနေတဲ့ညာမဉဏ်ရအောင်ကျူးစားပေါ့မဉဏ်မရနိုင်ဘူးဆိုရင်လေကျုံနာသမျှအာယုန်တွေကိုအကြောင်းပြုပြီးတော့ဒေါဘဒေါသမာနဧတမစ္စရိယဆက်ရှိတဲ့ကိလေသာတွေမဖြစ်အောင်နှလုံးသွင်းစင်ခြင်းပေါ့နောက်မှဝိပဿနာဉာဏ်ရှိနေလို့ဝိပဿနာဉာဏ်ကိုမပြောတော့ဘူးဘယ်အဖြစ်ပြက်နေပဲကြုံကြုံအကောင်းထဲမှာလည်းအဆိုးရှိတယ်အဆိုးထဲမှာလည်းအကောင်းရှိတယ်အကောင်းကြောင့်လောဘမဖြစ်အောင်အဆိုးလေးကိုမြင်အောင်ကြည့်အဆိုးကြောင့်ဒေါသမဖြစ်အောင်အကောင်းလေးကိုမြင်အောင်ကြည့်အကောင်းဘက်ကနေလှည့်တွေးထိုင်ရင်ဘယ်အာယုန်ကြောင့်မှကိလေသာအာတဝေါတွေယူစည်းပြအကြောင်းမရှိပါဘူးဝိပဿနာဉာဏ်နေစဉ်နဲ့နေစဉ်နှစ်နည်းရှိတာဆိုတော့နေစဉ်နည်းနဲ့သွားနေစဉ်ရနေစဉ်ထိုင်နေစဉ်အမြဲတမ်းသင်ကြားတဲ့ရုပ်အာယုန်၊ဉာဏ်အာယုန်လေးရှုဝိပဿနာဉာဏ်လေးဖြစ်အောင်ကြိုးစားပေါ့။မြတ်စွာဘုရားဉာဏ်တော်ကိုအတူခိုးပြီးကြိုးစားရမှာနော်။နေ့စဉ်ဒီနေ့လည်းတရားထိုင်၊15မိနစ်နာရီဝက်တနာရီထိုင်ပြီးတော့ဝိပဿနာဉာဏ်လေးဖြစ်အောင်ကြိုးစားပေါ့။စိတ္တပရိယဉာဏ်၊သူတစ်ပါးရဲ့စိတ်ကိုသိနိုင်တဲ့ဉာဏ်။ဒီဉာဏ်လေးလည်းပဲရှိအောင်တော့ကြိုးစားရတယ်။လူချင်းချင်းဆိုလို့ရှိရင်တော့ကာယကံဝစီကမနောကံကြည့်ပြီးတော့ဘယ်သူမှစိတ်ကိုအကဲခတ်ရတာပေါ့နော်။မြတ်စွာဘုရားရှင်ကလည်းဟောထားတယ်သူများစိတ်သိခြင်းရင်ကိုယ်စိတ်ကိုအရင်သိအောင်လုပ်ရတယ်တဲ့။ကိုယ်စိတ်ကိုတကယ်ပြီးရင်သူများစိတ်ကိုသိတာပါပဲသူများစိတ်ကိုသိခြင်းရင်ကိုယ်စိတ်ကိုသိအောင်လုပ်ကိုယ်စိတ်မှာဘယ်လိုအယုံလေးကြောင့်လောဘရှိခုတဲ့ဆိုရင်သူများတွေလည်းအများဖြစ်အများအဆင်ပေါ့နော်ကိုယ်စိတ်နဲ့ကိုယ်နိုင်ဆိုပြီးတော့ကိုယ်လောဘရှိတယ်သူများရှိမယ်လို့ပြောလို့မရဘူးကိုယ်ဒေါသဖြစ်တိုင်းသူများရှိမယ်လို့ပြောလို့တော့မရဘူးအဲ့တော့ဘယ်လိုအယုံလေးကြောင့်ဆိုတော့အကုသိုလ်စိတ်တွေဖြစ်တတ်တယ်ဘယ်လိုအယုံလေးကြောင့်တော့ကုသိုလ်စိတ်တွေဖြစ်တတ်တယ်ဩဒါဆိုရင်သူလည်းပဲအကုသိုလ်လေးတွေဖြစ်နေမှာပဲကုသိုလ်လေးတွေရှင်နေပါပဲစသည်အရှင်ပေါ့ကိုယ်စိတ်ကမှမကြည့်လို့မသိဘူးဆိုရင်သူများစိတ်ကိုလည်းရမ်းတမ်းပြီးတော့ဆွဆင်းမိတတ်တယ်ကိုကအများကျိုးထောင်ကျင်တဲ့ပရဟိတစိတ်မရှိဘူးဆိုရင်သူများအများကျိုးပရဟိတလုပ်နေတာကိုအကောင်းမြင်ရဲ့လားမမြင်ဘူးကိုယ်စိတ်မှမှပရဟိတစိတ်မှမရှိပဲကိုယ်စိတ်မှပရဟိတစိတ်ရှိမှကိုမသိတော့သူများစိတ်ကြီးသူများစိတ်မှလည်းပရဟိတရှိမှမသိဘူးသူတို့ဒီအလုပ်ကိုအကြောင်းပြပြီးတော့ကိုရွှေချာအမတ်ထုတ်ရှင်နဲ့လုပ်တာဖြစ်မှာပါသင်ပေါ်ရင်လို့လုံနေတာရှင်းပါပါစသည်အရှင်ပေါ့ဟိုဒိုင်ယနာတို့အများကျိုးသိဖို့ကြဒုက္ခတွေကြီးကြီးဆောက်ရှောက်ကြဆိုတော့အကောင်းကျိုးတဲ့တွေလည်းရှိတယ်မကောင်းကျိုးတဲ့တွေလည်းရှိတယ်ဟိုသင်ပေါ်ရင်လို့လျှောက်လုံနေတာပါနဲ့ပြောတာပေါ့ဒါကကိုယ်စိတ်မှကပရဟိတစိတ်တည်းမရှိတော့သူများပရဟိတစိတ်တည်းလုပ်တာလည်းနားမလည်တော့ဘူးလူမှအကောင်းဆုံးဆိုတာထွန်တွင်းနေတာပဲဟိုဒိုင်ယနာတို့ဟိုယောက်ျားနဲ့ရှုပ်ဒီယောက်ျားနဲ့ရှုပ်ကာမဂုဏ်ကိစ္စတော်တော်ရှုပ်တဲ့သူပဲပရဟိတလုပ်နေတာကလည်းဟန်ပြပဲဆိုပြီးတော့သိုးတဲ့ဟာကိုကောင်းတဲ့ဟာနဲ့လာရောကြည့်လို့မရှိဘူးကိုယ်စိတ်ကိုပြန်ကြည့်လို့ကိုယ်စိတ်နဲ့တခါလဲသိုးတာပဲကောင်းတဲ့ခါလဲကောင်းတာပဲသိုးတာကသိုးတဲ့အပိုင်းကောင်းတာကကောင်းတဲ့အပိုင်းလို့ခွဲခြားနားလဲတဲ့ဆိုရင်သူများရဲ့တဏ္ဍာမှာလည်းသိုးတဲ့အပိုင်းဒီဘက်ကရှိပေမဲ့ကောင်းတာလေးလည်းရှိတာပါလားဆိုတာခံစားသိလို့မရဘူးလား
ရပါ
တယ်သူများစိတ်ကိုသိခြင်းရင်ကိုယ်စိတ်ကိုအရင်သိအောင်လို့ဝိမတ်စိတ်တော်မနှောမယိကိုဘွားလေးဖန်ဆင်းနေတဲ့ညံဆိုတော့ကိုလိုကြီးတော့ဖန်ဆင်းလို့မရဘူးကိုရဲ့တဏိတာလုပ်ငန်းလေးကြီးကြမ်းကြမ်းသုံးသက်ကိုရဲ့ကိုဘွားလေးဒီကိုစိတ်ထဲမှာပြန်ပြီးတော့ဖန်ဆင်းကြည့်ပေါ့ငါဒီနေ့ကာယကံအမှားတွေဘာကျူးလွန်မိသလဲဝစီကံအမှားတွေဘာကျူးလွန်မိသလဲမနောကံအမှားတွေဘာကျူးလွန်မိသလဲကိုရဲ့ယုံနာခန္ဓာလေးကိုဘွားလေးဒီကိုတည်တည်လေးဖန်ဆင်းပြီးတော့ကိုဘွားလေးဒီကိုဖန်ဆင်းပြီးတော့စစ်ဆင်းကြည့်ပေါ့ဒီနေ့အိဒိဗ္ဗသောတာအဝေဒံအသေးဒံအဖုံးဒံနဲ့အကုန်လုံးကြားတဲ့ဆိုတော့အရာရာကိုနားလေးဆွင့်ထားပေါ့ဟုတ်မသိခြင်းမကြားခြင်းမလဲချုပ်ကြီးမလုံနဲ့တော့သိရင်သိထိုက်တဲ့ဘုခတုတာလေးတွေနားထောင်ရတယ်အဝေးကတဲ့င်းလေးတွေလည်းနားဆွင့်ရတယ်ဖုံးမကြမကြဆက်ပေါ့ဆက်မကြမကြပို့ပေါ့ဒိဗ္ဗသောတာတော့နောက်ဆုံးတစ်ခုကပါတယ်လေအဋ္ဌိဝိဒာအနည်းဆုံးမိုးပြန်တခုမျိုးမျိုးဖြန့်ဆင်းနိုင်တဲ့ဉာဏ်ဒါကြတော့အဲ့ဒီလိုကြီးကဖြန့်ဆင်းနိုင်မှာမလားဟလာအသွင်မျိုးမျိုးပြောင်းပြီးတော့ရုပ်ဆက်ပြီးတော့ဟိုကောင်မလေးနဲ့ရှုပ်ဒီကောင်မလေးနဲ့ရှုပ်အဲ့လိုလုပ်ဖို့ပြောတာမဟုတ်ဘူးနော်အဋ္ဌိဝိဒါဆိုပြီးတော့ ဖះကအမျိုးမျိုးဖန်ဆင်းတဲ့ငါလည်းပဲရုပ်တည်းမျိုးမျိုးဖြောက်ပြီးတော့ရှုပ်လိုက်လို့မလုပ်နဲ့အဋ္ဌိဆိုတာပြီးစီတာဝိဒါဆိုတာအစီအမံပါဠိလေးအဋ္ဌိချပြီးတော့အဋ္ဌိဝိဒါပြီးစီအစီအစဉ်တခြားနဲ့အလုပ်တွေကိုပြီးစီအောင်လုပ်နိုင်တယ်ဒါလေးကြည့်ပြီးတော့ကိုကဘာအလုပ်ပဲလုပ်လို့အစီအစဉ်တခြားလုပ်စနစ်စရာလေးနဲ့လုပ်ဒါဆိုရင်အဋ္ဌိဝိဒါပြင်ရင်ကိုအတူတူကျင့်သုံးရရောက်တာပေါ့ဝိဒါ၈ပါးသရဏ၃၅ပါးကတော့ပြောမနေနဲ့တော့ရလို့မလို့ပေါ့နော်တခုချင်းပြောဘယ်ကုန်တော့မိဒါဒုတိုင်းတည်ပြီးသားပဲသရဏတရားတွေလေအဲ့ဒီသဒ္ဒတိဟိရိဩဒ္ဒဆိုတခုချင်းပါဠိလေးမြန်မာနဲ့ကိုကိုဘာလို့မဆိုတည်ပြီးသားပါဘောဇနီမတင်ကြီးသားသာဂရိယာနိယောကဒါကတော့ပါဠိတော့ကိုနဲ့စိမ့်နေမြန်မာလူလေးဆင်ခြင်ပြီးတော့ကိုဘလို့ကျင့်မလဲဘုရားဆုံးမတိုင်းကျင့်ပေါ့အတူတူကြိုးရင်တော့အကျင့်နေအလုံးထုတ်လိုက်တော့သဒ္ဒဝရိယတတိသမာတိပညာပါပဲမနေ့ကပြောတဲ့ဘာတွေတော့အရှုပ်တို့အခုတ်တို့လားမဟုတ်ပါပါတော့အဲ့မေးပြီးတော့ကြာအရှုပ်တွေအခုတ်တွေရှိကုန်မယ်နော်အရှုပ်တို့အနှုတ်တို့အခုတ်တို့အစုတ်တို့ပလုတ်တို့အဲ့လိုတွေမလုပ်ပါနဲ့တတ်တာကအထုပ်ဝိရိယကအလုပ်တတိကအထုပ်သမာဓိကအဟုတ်ပညာကအဟုတ်အဲ့တော့အကြည့်ချင်းမယ်ဆိုလို့ရှိရင်အထုပ်တဲ့ကိုယ့်ရဲ့ဘယ်အာယုံလေးပဲတွေ့ရတဲ့အာယုံလေးကနေကုသိုလ်လေးတွေထုံနိုင်အောင်ကြိုးစားပေါ့ဝရိယကလည်းပဲကုသိုလ်ကိစ္စဆိုရင်မပြင်းမကြီးပဲနဲ့တက်တက်ကြွကြထက်ထက်တန်တန်လှုပ်လိုက်ပေါ့အထုပ်အလုပ်အချုပ်တတိလေးကလည်းပဲကုသိုလ်အာယုံကြီးတွေထင်းထင်းရှားရှားလေးဖြစ်နေအောင်ထိ ंछ ုပ်ထားပေါ့အာယုံလေးကိုထင်းရှားလို့တာတတိလို့ခေါ်တာကိုကုသိုလ်လို့တာလုပ်နေတယ်ကုသိုလ်အာယုံလေးကဘာမှမထင်းရှားဘူးဆိုရင်ဒါမချုပ်မိဘူးပေါ့အဥ္စရာတမာရီလေးကလည်းစိတ်ကလေးတွေပြန်လို့မတော်အောင်ဟုတ်တာပေါ့တရားဝရိယတတိပညာလေးတွေပြန်ကျင်းမတော့ဟုတ်တာပေါ့ပညာလေးကလည်းကိုလုပ်တဲ့အလုပ်တွေအမှားယွင်းမရှိအောင်အဟုတ်တွေကြီးဖြစ်အောင်ကြိုးစားပေါ့ဒါဆိုရင်ရသတ္တရှင်ရဲ့စရဏတရား15ပါးကိုလည်းအတူတူပြီးတော့လိုက်နာကျင့်သုံးရမရောက်ဘူးလား ရောက်တယ်ဝိဇ္ဇာစရဏသံပန်သောအတိညာဉ်ရောအကျင့်ပါပြည့်စုံတော်မူသောမြတ်စွာဘုရားဝိဇ္ဇာ3ပါးဝိဇ္ဇာ7ပါးစရဏ15ပါးနှင့်ပြည့်စုံတော်မူသောမြတ်စွာဘုရားတရားနာပိတ္တများအားလုံးဝိဇ္ဇာစရဏတံပနာဂုဏ်တော်ကြီးကိုပွားများပြီးတော့အတိညာဉ်ရောအကျင့်မှပြည့်စုံတဲ့ပုဂ္ဂိုလ်ကြီးဖြစ်အောင်ကြိုးစားအားထုတ်နိုင်ကြပါစေလို့ဆုမွန်ကောင်းတောင်းရင်းနဲ့ဦးဇင်းတို့ရဲ့တရားကိုဒီနေ့ဒီမှာပဲညီကုန်ချုပ်ပါတော့မယ်အပမဒီနာတံပါဒီထာအပမဒီနမမိတ်မလဲယောမပေါ့မဆပြင်းပြထက်သန်မှန်ကန်သောတတိပြားဖြင့်တမ္ပါဒီထသီလသမာဓိပညာဥစွာသောတိခါသုံးပါးတို့ကိုကိုးစီကိုးငါပြည့်စုံအောင်ကြိုးစားအားထုတ်နိုင်ကြပါစေကုန်တည်း